Welcome to the Voice of America in Burmese.
ကျမရှင်နာပါဒခင်ဗျာ view American တန်တော်ပိုင်းရဲ့2019ခုမလ20ရက်ပေါ်ခုနေ့မနက်ခင်းတန်လွင့်စီစဉ်နေကိုမြို့တော် Washington DC ကနေပြီးတော့ line meter 32 40 48ပြင် view ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ကြုံလွန်မှာအခုမနက်ခင်းစီစဉ်နေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့အတူညင်ညာပေးမှာပါ American သမရနဲ့ Brazil သမရတို့ရဲ့အင်ကာနဲ့တွေ့ဆုံမှုကနေနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ဆေးရုံပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့ကြေညာပြုခဲ့ကြပါတယ်ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းရအောင်တို့ကိုစစ်တွေခင်တရားရုံးကအင်ကာနဲ့မှာပဲထောင်ဒဏ်အနှစ်20ဆီချမှတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကြောင်းလေ
ဟုတ်ပါပြီအဲ့လိုသတင်းတွေပြီးပါရညာကြားဖို့ရှိပါတယ်
အော်ဘို့ကောင်းတာအစိုးရနေပြီးတော့တရားကိုဘယ်လိုစီမံနဲ့ပေါ့နော်ဝင်ခွင့်ပေးတာလဲနောက်တစ်ခုကအစိုးရနေပြီးတော့တရားကိုစုံစမ်းမှုတွေသူတို့ရဲ့နောက်ကျောင်းတဲ့ပတ်သက်မှရောလေ့လာထားတာဘယ်လောက်ရှိလဲမသိဘူ
းမနိုင်ငံကတရုတ်ကုမ္ပဏီတွေကိုလုံခြုံရေးပေးမဲ့အမေရိကန်လုပ်ငန်းတွေပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောသွားခဲ့တာပါဒီအကြောင်းပြဆိုအပြင်ရခိုင်ပြည်နယ်မြောက်ဒေသတိုက်ပွဲတွေနဲ့ပတ်သက်တဲ့တုံ့ပြန်ချက်နောက်ပိုင်းမှာအခြေအနေတွေတင်းမာနေတဲ့ရခိုင်ပြည်နယ်အကြောင်းဆွေးနွေးထားတဲ့အင်္ဂါညတဲ့လေလိုင်းပြန်လည်တင်ဆက်မှုကိုလည်းလာစီအောင်ပါဖြစ်ပါလေအခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိန်ထိုက်တို့ကြီးညာကြပါလိမ့်မယ
်အနောက်ကမ္ဘာချမ်းကစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့ Brazil ခေါင်းဆောင်နှစ်ဦးဟာနှစ်နိုင်ငံကနီးကပ်တဲ့ကုန်သွယ်ဆက်ဆံမှုနဲ့အတူဆေးရည်ပူးပေါင်းဆောင်ရွက်ဖို့ပါကတိပြုခဲ့ကြပါတယ် Brazil သမ္မတ Jair Bolsonaro နဲ့အင်ကာနီကသမ္မတ Emmanuel Macron တွေ့ဆုံခဲ့တဲ့သမ္မတ Trump က Brazil အနေနဲ့ NATOမြောက်အတ္တလန္တိတ်စစ်မဟာမိတ်စာချုပ်အဖွဲ့ဝင်ဖြစ်ပါဝင်တဲ့လို့အကြံပေးခဲ့တာပါ။ခေါင်းဆောင်တို့ပူတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ကအမေရိကန်နေနဲ့ Brazil ကိုစီးပွားရေးအလံတိုးတက်တဲ့နိုင်ငံ36နိုင်ငံရဲ့ OECD စီးပွားရေးဖွံ့ဖြိုးမှုနဲ့ပူးပေါင်းဆောင်ရွက်အဖွဲ့မှာပါဝင်ပူးပေါင်းဖို့အတွက်ထောက်ခံမှုတွေပေးခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးကြားရှင်းလင်းပွဲမှာဆက်ကဲနိုင်ငံခြားအာဂတစူဇန်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ထိုးခဲ့ကြတယ်လို့သတင်းစာရှင်းလင်းပွဲပြီးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့အမိနေလုံခြုံရေးဌာနရဲ့ယုံကြည်စိတ်ချတဲ့ကမ္ဘာတလောခီးတော်လာခွင့်စီစဉ်မှာပါဝင်နိုင်မှုလိုအပ်တဲ့လှုပ်ဆောင်မှုတွေ Brazil လုပ်ဖို့အတွက်သဘောတူခဲ့တယ်လို့ဖော်ပြထားပါတယ်
Netherlands နိုင်ငံ Utrecht မြို့မှာလူ3ဦးသေဆုံး5ဦးဒဏ်ရာရခဲ့တဲ့တရက်ထားပေါ်ကပြစ်ခတ်မှုရဲ့နောက်ကွယ်မှာအကြမ်းဖက်ဝါရဆဲတိုက်ခိုက်မှုကိုလည်းဖြစ်နိုင်ခြင်းအကြောင်းရင်းအဖြစ်စုံစမ်းစစ်ဆေးနေတယ်လို့အာဏာပိုင်တွေကအင်ကာနစ်မှာပြောပါတယ်။ထွက်ပြေးရမှာတုံးခဲ့တဲ့ကားတွေကပစ္စည်းတွေကြားမှာတွေ့ခဲ့တဲ့စားတစောင်နဲ့တိုက်ခိုက်မှုသဘောသဘာဝတွေကိုအခြေခံပြီးအကြမ်းဖက်ဝါရဆဲလို့ရအဖြစ်အလေးအနက်ယူဆထားကြောင်းရဲတပ်ဖွဲ့နဲ့အစိုးရရှင်းနေတွေရဲ့ပူးရဲကြေညာချက်မှာဖော်ပြထားပါတယ်။မိသားစုရန်ဖြစ်တာပါဝင်တခြားဖြစ်နိုင်ခြေရှိတဲ့အကြောင်းရင်းတွေကိုလည်းအနာပိုင်တွေကလစ်လျူရှုထားမှာမဟုတ်ဘူးလို့ဝန်ကြီးချုပ် Mark Red ကအစိုးပိုင်းမှာပြောဆိုထားပါတယ်။တနသမအဖြစ်အနာပိုင်တို့ပြောဆိုထားတဲ့ Gokman Tanit ရဲ့တရကီမှာရှိတဲ့ဆွေမျိုးတွေကတော့မိသားစုတွင်ရန်ဖြစ်တာကပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းတည်းဖြစ်နိုင်တယ်လို့ပြောဆိုရာကိုတရကီနိုင်ငံပိုင်သတင်းအေဂျင်စီအနာဒိုလူကဖော်ပြပါတယ်။တနသမအဖြစ်တန်မြတ်ရှိသူကအသက်38နှစ်အရွယ်တရကီနိုင်ငံဘွား Gokman Tanit ပြီးခဲ့တဲ့တနင်္လာနေ့တုန်းကအနာပိုင်တို့နဲ့နိုင်နဲ့ချီအချင်းယူရှာဖွေဖမ်းဆီးခဲ့ရတာဖြစ်ပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ဘလီဝကျောင်းနှစ်ခုမှာဖြစ်ပေါ်ခဲ့တဲ့တိုက်ခတ်မှုမှာတေဆုံးခဲ့ရသူ50ရဲ့ရုပ်လောင်းတွေကိုသက်ဆိုင်ရာမိသားစုတွေထံအာဏာပိုင်တွေကစတင်လွှဲပြောင်းပေးနေပါပြီ။တေဆုံးသူအလုံးကိုရင်ခွဲဆစ်ဆင်းမှုတွေပြီးစီးပြီးဖြစ်ပေမဲ့12ဦးကသာတရားဝင်အတည်ပြုနိုင်တဲ့ကြောင်းနဲ့အဲ့ဒီထက်က6ဦးကိုသူတို့မိသားစုတွေကိုလွှဲပြောင်းပေးခဲ့တယ်လို့ရဲကပြောပါတယ်။အလောင်းတွေဘသူဘဲဝါဆိုတာအတည်ပြုဖို့အတွက်လက်တွေမှာတိတ်မလွယ်လှသေးဘူးလို့အင်္ဂလန်နဲ့ Christchurch ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တေဆုံးသူရဲ့နာမည်ကိုတရားဝင်မကြေညာသေးပေမဲ့ကနဦးရထားတဲ့ဆင်းကိုတော့သက်ဆိုင်ရာဆွေမျိုးတွေစီကိုပေးခဲ့တာပါ။အစ္စလမ်ဘာသာထုံးနှံဆန္ဒရတည်ဆုံသူရုပ်အလောင်းကိုတက်နိုင်ဆုံး24နိုင်တွင်တန့်ဆင်ပြီးဆောင်းနိုင်တဲ့အစောဆုံးမြင်မြုပ်ပေးရတာဖြစ်ပါတယ်။မြင်မြုပ်ခင်တည်ဆုံသူရခန္ဓာကိုယ်တန့်ဆင်ပေးဖို့ဩစတြေးလျနိုင်ငံကလာရောက်သူတချို့အပေါင်းဝင်စစ်တပ်ဝင်တန်းအယောက်60လောက်ကအကူအညီပေးနေတာပါ။တချိန်ထဲမှာပဲဒီဗလီနှစ်ခုတိုက်ခိုက်မှုအတွင်းဝတ်ပြုသူအယောက်50တပ်ဖြတ်မှုနဲ့တရားဆက်ဆုခံတဲ့တနတ်သမားရဲ့အမည်ကိုမခေါ်ဖို့အတွက်နယူးဇီလန်ဝန်ကြီးချုပ်ကသူ့ရဲ့အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။
နှစ်ပေါင်း30နှစ်ပါအနာရယူထားတဲ့ကာဇက်စတန်သမ္မတနာဆူဒန်နာဇာဘီကယာရုခရုတ်တရက်နှုတ်ထွက်ပါတယ်။ဒါပေမဲ့လည်းအနာရပါတီအကြီးအကဲဖြစ်ဆက်ပြီးတာဝန်ယူမှာဖြစ်ပြီးဩဇာကြီးတဲ့လုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်လဲယာသက်ပန်ဆက်ပြီးတော့တာဝန်ယူမှာဖြစ်ပါတယ်။ သမရအဖြစ်တာဝန်ယူရကိုအဆုံးသတ်ဖို့ဆုံးဖြတ်ပြီးလို့နာဇာဘီကမလ19ရက်နေ့နိုင်ငံကိုရုပ်တံကနေမင်ကွန်ပြောခဲ့တာပါ။ထောင်9960တခုနှစ်ဆိုဗီယက်ပြည်ထောင်စုပြိုလဲခြင်းကလေးကစွန့်ရင်ကြော်ဝတဲ့နိုင်ငံကိုဦးဆောင်ခဲ့တဲ့အသက်80ရှစ်နှစ်အရွယ်သမရနာဇာဘီကအမြင့်ဆုံးရာထူးကိုရယူထားတာဒီနှစ်ဆိုရင်2030ပြည့်ပါပြီလို့လည်းပြောပါတယ်။လွတ်လပ်တဲ့ကာဇက်စတန်နိုင်ငံရဲ့ပထ ာအကြတူကိုရယူမယ်လို့လည်းကြေညာသွားပါတယ်ရှင
်။ VOA American တာမနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 0483တိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505ရုပ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ New American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမ်းမြုံနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့ဆိုင်းဆရာဝင်းအောင်တို့ကိုနိုင်ငံတော်ပုံကတ်မှုအကြီးညိုပြည့်စုံမှုပုံမှန်တွေနဲ့အင်္ဂါနေ့မှာစစ်တွေခရင်တရားရုံးကထောင်နဲ့အနှစ်20ကြီးချမှတ်လိုက်ပါတယ်။2019ဒီဇင်ဘာကကျင်းပတဲ့ရခိုင်နိုင်ငံတော်အထုတ်ချာအာဏာကြာဆုံးခြင်းအထိမ်းမှာစပြေဟောပြောပွဲမှာဟောပြောချက်တွေနဲ့ပတ်သက်ပြီးတော့အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လက်ဖြစ်ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်သူလက်ဖြစ်တဲ့ဒေါက်တာအေးမောင်နဲ့ဆိုင်းဆရာဝင်းအောင်တို့ကိုတိုင်းအစိုးရကတရားစွပ်စွထားတာပါ။အစောပိုင်းကသူတို့နှုတ်ကိုမတရားသိမ်းဆက်တယ်မှုဆက်ခွန်တင်းနဲ့ဆွဲထုတ်ဆိုထားတာကိုပယ်ဖျက်ပေးခဲ့ပြီးတော့ကျန်တဲ့ပုံမှန်နှစ်ခုနဲ့ဆက်လက်တရားစွပ်စွတာဖြစ်ပြီးအင်္ဂါနေ့မှာသူတို့နှုတ်ကိုနိုင်ငံတော်ပုံကမှုပုံမှန်တင်းနှစ်နှစ်နိုင်ငံတော်အကြီးကြီးညိုပြည့်စင်မှုပုံမှန်5.5ရုံးနဲ့စစ်တွေခံတရားရုံးကအပိတအမိန်ချမှတ်ခဲ့တာပါ။ဒီလိုပြစ်ဒဏ်ပေးတာဟာပြစ်မှုနဲ့ပြစ်ဒဏ်မမျှဘူးလို့ဝေဖန်မှုတွေရှိနေပါတယ်။အမိန်ချမှတ်ခြင်းတရားရုံးရှင်မှာသူတို့နှုတ်ကိုထောက်ခံအားပေးသူစုဝေးနေပြီးရဲတပ်ဖွဲ့ကလည်းလုံခြုံရေးအင်အားအများအပြားချထားခဲ့ရပါတယ်။
နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံး ICC အဖွဲ့ဝင်အဖြစ်ကနေဖိလစ်ပိုင်နိုင်ငံကတနင်္သာရီနေ့တုန်းကတရားဝင်နှုတ်ထွက်လိုက်တာကြောင့် ICC ကနေနှုတ်ထွက်တဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့မူရင်တိုက်ဖြတ်ရေးစစ်ဆင်ရေးကို ICC ကစုံစမ်းစစ်ဆေးဖို့လှုပ်လာတာကြောင့်အခုလိုနှုတ်ထွက်တာလို့သုံးသပ်သူတွေကရှုမြင်ကြပါတယ်။2016ခုနှစ်မှာသမ္မတဒူတာတေစတင်တာဝန်ယူပြီးနောက်ပိုင်းထောင်နဲ့ချီတပ်ဖြတ်ခံရမှုတွေကိုပနမစုံစမ်းစစ်ဆေးနေတဲ့အကြောင်း ICC ကကြေညာခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့တနှစ်ကပဲဖိလစ်ပိုင်က ICC ကနေနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်နှုတ်ထွက်သွားပြီမဲ့လည်းစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်သွားဖို့ရှိပြီးစုံစမ်းစစ်ဆေးမှုအပေါ်အခြေခံပြီးသမ္မတဒူတာတေကိုအရေးယူရေးဖြစ်လာနိုင်ခြေရှိတယ်လို့လည်း ICC ရှင်းနေချုပ်ကတနင်္လာနေ့ထုတ်ကြေညာချက်မှာပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံကို ICC ရှင်းနေချုပ်ဖာတူဘန်ဆူရာလာယင်ဖမ်းမယ်လို့လည်းသမ္မတဒူတာတေကချင်းချောက်ထားတာပါ။အာဖဂန်နစ္စတန်နိုင်ငံတွင်းကတပ်ဖွဲ့တွေရဲ့မတရားဖိနှိပ်မှုဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့ ICC ဝန်ထမ်းတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးလို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့တောက်ကြန်နေ့မှာပြောဆိုခဲ့တာပါ။ဒီနောက်ပိုင်းဖိလစ်ပိုင်နိုင်ငံကလည်း ICC ကနေနှုတ်ထွက်ခဲ့တာဖြစ်ပါလေရှင်။
အမေရိကန်ပြည်ထောင်စုမှာဂျာဆွေပြစ်မှုကျူးလွန်တဲ့ရွှေပြောင်းအခြေချသူတွေအတွက်သူတို့ကိုချမှတ်ထားတဲ့ထောင်နှံပြစ်ဒဏ်အပြည့်ချခံပြီးတဲ့နောက်မှာသူတို့နေရရင်ကိုပြန်ပြီးအပို့ခံဖို့စောင့်နေတဲ့ကာလဟာနှင်းနဲ့ချီပြီးဖြစ်စေဘလောက်ပဲကြာကြာသူတို့ကိုအစိုးရအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားနိုင်ခွင့်ရှိကြောင်းနိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့မှာဆွန့်ဖြတ်ချက်ချမှတ်လိုက်ပါတယ်။ဒါကသမ္မတဒေါ်နယ်ထရန့်အတွက်သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့မူဝါဒနဲ့ပတ်သက်ပြီးအောင်မြင်မှုတစ်ခုလည်းဖြစ်ပါတယ်။ရှေးဥဆွေတရားသူကြီးအများစုရှိနေတဲ့တရားရုံးချုပ်ကထောက်ခံမဲ့၅မဲ၊ကန့်ကွက်မဲ့၄မဲနဲ့အတည်ပြုကြတာပါ။ဒါကြောင့်ရွှေပြောင်းလာသူတွေထိုက်တဲ့နဲ့ထောင်နှံပြစ်ဒဏ်ချခံပြီးချိန်မှာချက်ချင်းတမမဟုအာမခံနဲ့လွတ်ပေးခွင့်မရှိဘဲဘဝအစိုးရအာဏာပိုင်တွေအနေနဲ့ထိန်းသိမ်းထားခွင့်ရှိပါတယ်။ဒီတရားရုံးဆွန့်ဖြတ်ချက်ကိုအဓိကရေးသားတင်သွင်းသူတရားသူကြီးဆမ်မြူအလီတိုကတချို့ရွှေပြောင်းအခြေချသူတွေအနေနဲ့ခုလိုသူတို့ကိုဖမ်းဆီးထိန်းသိမ်းတဲ့တရားရုံးဆွန့်ဖြတ်ချက်ကိုဥပဒေအရပြန်လည်စင်ခေါ်ခွင့်ရှိတယ်လို့ရှင်းလင်းထားပါတယ်။တောင်ကော96ကထုတ်ပြန်တဲ့တရားဝင်ပြောင်းရွှေ့မှုဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့ရွှေ့ပြောင်းသူများလိုက်နိုင်မဲ့ဥပဒေနဲ့ပတ်သက်ပြီးထောင်နှံပြစ်ဒဏ်ချခံရသူတွေလို့အမှုမျိုးအတွက်သူတို့ပြစ်ဒဏ်ချခံရမှုပြီးဆုံးချိန်မှာ American ဖွဲ့စည်းပုံအခြေခံဥပဒေအရရပိုင်ခွင့်ကိုချိုးဖောက်မှုအတွက်ပြန်လည်ခြေပောက်ခွင့်ရှိတာလည်းဖြစ်ပါတယ်။
EU ဥရောပသမ္မဂအထက်ကနေဗြိတိန်နှုတ်ထွက်တာမှာစနစ်တကျခွဲထွက်ရေးဖြစ်စေဖို့အတွက်အနည်းဆုံး9လ EU အနေနဲ့ဆိုင်းငံ့ပေးရေးဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပန်ကြားဖို့ပြင်ဆင်နေပါတယ်။ဝန်ကြီးချုပ်မေက EU ကနေဗြိတိန်ခွဲထွက်ရေးအစီအစဉ်အစိုးပြုချက်ကိုဒီသတင်းပါအတွင်နောက်ထပ်မဲခွဲနိုင်ဖို့အစီအစဉ်အပေါ်လွှတ်တော်ဥက္ကဋ္ဌကပေးချခဲ့ပြီးတဲ့နောက်အခုလိုခွဲထွက်ရေးကိုဆိုင်းငံ့ပေးဖို့ကြိုးစားလာတာဖြစ်ပါတယ်။လွှတ်တော်အမှတ်တွေဘက်ကနှစ်ချိန်တိုင်းပေးချထားပြီးသားအစိုးပြုချက်တရက်ကိုနောက်ထပ်မဲခွဲဖို့ဝန်ကြီးချုပ်အနေနဲ့တောင်းဆိုလို့မရဘူးလို့လွှတ်တော်ဥက္ကဋ္ဌကပြောဆိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတင်ကြီးတိုက်တို့ပြောကြတာပါ။အခုတော့သတင်းလွှာတွေကိုကြားပါတော့မယ်။ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းမှာပြစ်ခတ်မှုကတစ်ဖက်တမ်းမှုပဲနဲ့လက်နက်ကင်အေရဲ့တိုက်ခတ်မှုကိုတုံ့ပြန်လာလို့မြန်မာလူမျိုးရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေပြစ်ခတ်မှုတွေခက်ဆစ်စစ်ဖြစ်လာတဲ့ရခိုင်ပြည်နယ်အတွင်းမှာရဲသားတွေကိုအကာအကွယ်ပေးဖို့ရှေးအောင်မွေးနေ့တွေကိုထိန်းသိမ်းဖို့ပါဝင်နိုင်ငံတကာဥပဒေတွေကိုပေါ်ပေါ်ပတ်သက်သူတွေအလုံးကတာဝန်ယူတာဝန်ခံကြဖို့ကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်။မချေလည်မှုတွေကိုငြင်းငြင်းနဲ့နီးနဲ့ဖြေရှင်းကြဖို့လည်းပြည်ပရခိုင်တိုင်းရင်းသားတွေကတိုက်တွန်းနေကြပါတယ်ဒီကြောင်းမတ်တင်ကြီးတိုက်ပြောပြပါလိမ့်မယ်
။ရခိုင်လက်နက်ကန်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာခဲ့ပြီးပြီးခဲ့တဲ့ရက်တွေအတွင်းမှာတော့ရှေးဟောင်းအမွေအနှစ်ကျွဲဝရမြောက်ဦးမြို့ထဲမှာပါပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။လူတွေဒဏ်ရာရရှေးဟောင်းပထိုးတွေထိခိုက်အိုးအိမ်တွေလည်းပျက်စီးခဲ့ရတဲ့ရခိုင်ဒေသစစ်ပွဲတွေမှာပါဝင်ပတ်သက်သူအလုံးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတာဝန်ယူတာဝန်ခံဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာယာယီညှိနှိုင်းရေးမှူး New Tosphy ကအင်ကာနစ်မှာကြေညာချက်ထုတ်ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Farhin Hat ကလည်းအင်ကာနစ်သတင်းစာရှင်းလင်းပွဲမှာရခိုင်ရင်းနဲ့ပတ်သက်ပြီးငြိမ်းချမ်းစွာဖြေရှင်းဖို့အခုလိုပြောဆိုခဲ့ပါတယ်
။ These clashes continue to cause civilian casualties and are uprooting communities in Rakhine State.
ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းအရသာထိခိုက်ဒေဆုံးမှုတွေဖြစ်စေသလိုအုတ်ရင်ဆုံးခွာထွက်ပြေးရမှုတွေလည်းရှိနေပါတယ်။အရသာတွေကိုအသေးချာကာကွယ်ပေးကြဖို့မကြေလည်မှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းကြဖို့ရှေးဟောင်းယဉ်ကျေးမှုအမွေနဲ့ဒေသကိုထိန်းသိမ်းမှုအပါအဝင်နိုင်ငံကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူ့ခွင့်ရေးဥပဒေတွေကိုတာဝန်ယူတာဝန်ခံကြဖို့ကိုလည်းအားလုံးကို New OSP ကတိုက်တွန်းထားပါတယ်။သူတို့ဖြင့်ကလေးငယ်တွေအမျိုးသမီးတွေနဲ့အသက်ကြီးသူတွေဘေးဒဏ်တင်နေသူတွေအတွက်လူသားချင်းစာနာထောက်ကူမှုတတိယရောက်ပံ့ပိုးပေးဖို့လိုအပ်တယ်လို့လည်းအလေးထားပြီးပြောပါတယ်။ကုလသမဂ္ဂအနေနဲ့တော့မြန်မာအစိုးရနဲ့ဆက်သွယ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းစနစ်ရှိနေပါတယ်
။ပြည်ပရောက်ရခိုင်တိုင်းရင်းသားတချို့ကတော့တိုက်ပွဲတွေမှာရဲသားတွေကိုပြစ်မှတ်ထားလာသလားဆိုတဲ့အပေါ်မှာစိုးရိမ်နေကြပါတယ်။အမေရိကန်ပြည်ထောင်စုယူထားပြည်နယ်ကကိုခိုင်မင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒါလမကိုင်အုပ်စုအရှင်းရှင်းမြန်မာတက်မတော်နဲ့ရခိုင်တက်မတော်နဲ့အရှင်းရှင်းပြကြခက်ကြတာကတော့ကျွန်တော်တို့ပြောမလဲဒါထွေထွေထွေမပြောလို့ဒါပေမဲ့အရဲသားတွေကတော့ပြစ်မဲ့ထားပြီးတိုက်ခိုက်တာတော့အရဲသားနေထိုင်တဲ့နေရာတွေကိုဒီလိုအေးအေးလိုလိုတင်ပေါ်ဖက်ကနေပြစ်ခက်တာမျိုးတွေကတော့ဒါမဖြစ်သေးဘူးကွာ
အမေရိကန်ပြည်သားစုနီဘရက်စကာမှာနေတဲ့ကိုအောင်တန်းဝင်းကတော့လက်နက်ကင်တွေအချင်းချင်းညှိချဖို့တိုက်တွန်းပါတယ
်ရခိုင်သားတွေကဘောနော်အကြောက်တရားတွေလွှမ်းမိုးသွားအောင်သူတို့ကသူတို့ကအဲ့လိုမျိုးတခုစစ်စစ်လောက်ကျွန်တော်ထင်တယ်သူတို့ကရခိုင်တပ်မတော်ကိုပေါ့နော်အလိုမျိုးယူချင်းရဲ့သဘွေဘွဲကိုအမျိုးဆွေးရအောင်တော့ပေါ့အာသဖို့တာကြီးကြီးစွာနဲ့ပေါ့နော်လက်ကတာနဲ့ပေါ့နော်အလိုမျိုးပတိပခါတွေချုံပြောင်းအောင်အလိုမျိုးပဲသဘွေဘွဲကိုအမျိုးဆွေးရအောင်ခေါ်စီချင်ပေါ့နော
်တင်းနှာနေမှာဖြစ်ခဲ့တဲ့မြောက်ဦးမြို့တွင်ပြစ်ခတ်မှုတွေကတညာလုံးအကြောင်းရင်းမသိရဘဲပြည်သူတွေအထိတ်တလန့်နေခဲ့ကြရတာပါနောက်နေ့အင်ကာနေ့မှမှရခိုင်လက်နက်ကင်တပ် AA ကပြစ်လို့ပြန်ပြစ်တာလို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကထုတ်ပြန်ပြောဆိုခဲ့ပါလေ။အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာနေတဲ့ကိုထိန်းဆန်ကတော့အခုလိုပြစ်ခတ်မှုတွေကြောင့်ရခိုင်ပြည်သူတွေအထက်ပိုပြီးတော့ဒုက္ခရောက်စေတယ်လို့ပြောပါလေ
။ဟိုစီးပွားရေးလူမှုရေးပညာရေးကျန်းမာရေးအစားအသောက်ရေးရချို့တဲ့ချက်ချုံကြနေတဲ့ရခိုင်ပြည်ကြီးကအခုဆိုလို့ရှိရင်တိုက်ပွဲကြီးဖန်တီးတာလေတိုက်ပွဲဆိုတော့ကျွန်တော်လည်းမကြိုက်ဘူးဘူးမလည်းမကြိုက်ဘူးဒီဘက်ကပဲဖန်တီးတိုက်ပွဲကြောင့်ရလာတဲ့အပြုံးဆိုတာရှားတယ်တကယ်လည်းတိုက်ပွဲမှာသိကြရမယ်လူကြီးပဲအဲ့တော့ကျွန်တော်ကလုံးဝတိုက်ပွဲတော့လို့မရှိဘူး
တနင်္ဂနွေညကဖြစ်ခဲ့တဲ့မြောက်ဦးမြို့ပြစ်ခတ်မှုမှာတော့လုံချုံရဲတပ်ဖွဲ့ဝင်တွေရဲ့ရှင်တန်းကိုရခိုင်လက်နက်ကင်တအေအေကအင်တွေတဲကနေပြစ်ခတ်ခဲ့တယ်။နောက်မြောက်ဦးခရိုင်ရဲတပ်ဖွဲ့မှုရုံးကိုလည်းလူနေအင်တွေကိုအကာအကွယ်ယူပြီးပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲဖြစ်ခဲ့တာလို့မြန်မာအစိုးရကသတင်းထုတ်ပါတယ်။ ကျခိုင်လက်နက်ကင်တအေအေကမြောက်ဦးမြို့တဲကလူနေအိမ်တွေရှေးဟောင်းပထိုးစီတီတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတယ်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကပြောဆိုကြတာပါ။ဒါပေမဲ့လည်းမြောက်ဦးမြို့ခံတွေကတော့မြန်မာလုံခြုံရေးတပ်တွေကမြောက်ဦးမြို့နယ်တွင်ကတောင်ကုန်းတွေပေါ်မှာနေရာယူထားပြီးနေစဉ်ဆိုသလိုတနက်တန်တွေလက်နက်ကြီးပစ်ခတ်တန်တွေကြားနေရတာကလည်းလက်နက်ကြီးရှိလာပြီလို့ပြောဆိုကြပါတယ်ရ
ဒီတော့ကိုစစ်မဲ့စုံအဖြစ်သတ်မှတ်ပေးဖို့ဇေဒီပထိုးတွေကိုခံတက်လို့ကာကွယ်ယူပြီးတော့အသုံးမပြုကြဖို့အပါအဝင်မြောက်ဦးရှေးဟောင်းမွေနစ်တွေစစ်တမ်းမခံရရေးနိုင်ငံတော်သမ္မတဒိုင်မင်ကပုဂ္ဂိုလ်အနေနဲ့လေးနဲ့ထားပြီးတော့ဖြည့်ရှင်းပေးဖို့မြန်မာရှေးဟောင်းသူတွေကတင်ကနေတရာခံပြီးတော့တောင်းဆိုလိုက်ပါတယ်လက်နက်ကံပြည်ပကတွေကြာမှာရင်ကျမှုမွေနစ်တွေကိုကာကွယ်ဆောင်ရှောက်ရမယ ကလည်းမရေထိုးထားခဲ့လို့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့လည်းတိုက်တွန်းထားပါတယ်မြောက်ဥယျာဉ်ကျေးမှုအမွေအနှစ်ဒေတာတွင်လည်းနှက်ကြီးကြီးတွေကြားရောက်နေတဲ့ကိစ္စကိုဖြေရှင်းပေးဖို့ပြောင်စုဆိုရပြည်နယ်ဆိုရနဲ့တက်ဆိုင်ရာတာဝန်ရှိသူတွေကိုတောင်းဆိုခဲ့တဲ့မြန်မာရှေးဟောင်းသူတေသနပညာအသင်းရဲ့တွင်ရေးမှုကိုအောင်သူရကိုမဆုမုံကဆက်သွယ်မိမြန်တို့သူအခုလိုပြောပါတယ်
ဒီလိုဆောင်ရမယ်ဟာပထမဆုံးတစ်ချက်ကတော့အခုဒီ complex ကိုအမြန်ဆုံးရပ်တယ်နော်ဟိုမှာအေးအေးအတက်ဆွဲထားရင်လေအေးအေးဒီမြောက်ဦးကနေတခြားနေအောင်သွားဖို့တက်မလို့ကတက်ဆွဲထားရင်လေတက်မလို့ကဒီမြောက်ဦးမှာတက်ဆွဲထားမှာမဟုတ်လို့ခင်းနေတက်မလို့ကရောအေးအေးရောရွှေ့ဖို့လို့โอเคအဲ
ဟုတ်ကဲ့အထူးသဖြင့်မြောက်ဦးရင်ကျေးမှုအမွေနှစ်ဒေသမှာပေါ့နော်ဒီလက်နက်ကြီးကြီးတွေကြားတဲ့ဥစားတွေလည်းရှိခဲ့တယ်ဆိုတော့ဒီအပြက်အစည်းနဲ့နောက်ပြီးတော့ထိခိုက်မှုနဲ့ပတ်သက်ပြီးတော့ဒီအသေးအနေနဲ့ဗာမြားဒီတိထားရတာရှိပါလေရှင်နောက်ဆုံးအချိန်နေရာလေနောက်ဆုံးအချိန်နေရာကျွန်တော်တို့တိထားတော့ပထမ59ရက်နေ့ကထုတ်ခံတင်ပေးရရဲ့ဖြစ်ပေါင်းပထိုးနဲ့နားမှာရှိတယ်ကျွန်တော်တ
ကျွန်တော်တို့ကဒီချက်ရှိရတဲ့အတွက်ကြောင့်ဟိုအသေးအနေနဲ့နိုင်ငံတော်ကတာဝန်ရှိတဲ့လူတွေတည်အောင်ရည်ဒီလူတွေကလည်းတည်အောင်ဒီချက်တွေရအင်ဂျင်နီယာကွန်ဗင်းရှင်းကာဝေလို့ရတယ်ကျွန်တော်တို့ကာဝေနိုင်တဲ့အနေအထားရှိတဲ့သူတွေဒီလိုချပြတယ်ဒါကျွန်တော်ကအဝေးနဲ့လုပ်တာပေါ့ ဒီမြောက်ဦးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမရရောနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်အပါအဝင်ပေါ့နော်တက်ဆိုင်တဲ့ဝင်ကြီးဌာနကိုရောမြန်မာရှေးဟောင်းသူတွေသနာပညာအသင်းအနေနဲ့တရိုက်တောင်းဆိုသွားဖို့ပြောဆိုသွားဖို့ရှိလားရှင်။ဒီဟာကိုလည်းတရိုက်ကျွန်တော်ဒီတစ်ခါအတွင်းစာပို့ပါ။ဟုတ်ကဲ့။ဒါမျိုးလို့ဒီကိစ္စကိုကျွန်တော်ကတစ်ခါကတည်းကအေးအေးဖြစ်နေတယ်ကျွန်
seen wing it, American Publica, Sipelonio Ecomni Hall, Blackwater Go, Ditong Do, the Navy Seal, Dapoway Hall, Eric Prince Usaunet, Lonjong Ye, Comunina Patabido, Luce Puke Presidio Bega, Soy Muri, Shinibari, Lenakanta Body Pinet, Diana di Tadima, Dissimangani, Shinide, Tio Comunide, Lonjong Ye, Josiwago, Gauga Bimet, the Comunigo, Nema Suaga, Bolo Ponsanet,
Hong Kong Mama Bong Tintare, Frontier Service Group, FSG, Lojo Isaya Winsamu Gominiha, Nemaninga Machine, Dio Gominiri Bawi, Japan, Tiny, Acha, Nanganja, Yeni, Yonene, Gominiri Dre, Nanganaga, Semi, Lojo Y, Winsamu Bebu, Natal Sashikuni, January Lagrega, Nemaninga Matia Win Mabong Tingwin, Yatap Yida Pibari. Lungere la by Maro, FSG Gomnigani, Nema Longjoy Winder, a yaw don't say near to a low cordial, dear Winjinia Gabari. FSG Gomnine, Pesa Logane, Nemane, dear Lungan Shinri, Dawson Nawi, Usi Du, Shihine, Jan Hue Gano, Le Upibi, Gomni and Nujai Muri, Pit, Mabontin, CMA, Popia Tabari. FSG Longjoy Gomnigo, Ditan Luha. American Publica Sipet Longjo Ye Company Hall, Blackwater Go Ditongdu, Korailen Navy Seal Depot Wing Hall, Eric Prince Pippi, Natakuna Kunika, Iren Nangan Bagdam Yuma, Lenamet Yatap Didurigo, Duyet Publica Sipet Longjo Ye Winan Riga, Tapia Kerry Suret, Suswejan Nepatalo, American Lodoye, Songzan Sisimugu, Kangaya Raptibare, Edding out Blackwater Company Go, Eric Prince Ga, Biki Kebi, Frontier Service Group, Longjong Yi Sanya, Winsamu Gomini Sure, Name Atene, Nanganaga Machine, Dio Yini, Yone Ye Gomini Dre, Longjong Yi, Winsamu, Binirawa. Lashi Tu Gomini Nine, Lenna Gai, Longjong Yi, Biram Hobe, Dio Gomini Winan Rigu, Longjong Yi, Dinan Rida, Binira, Titang, Tigere Taujaniga, Elder Zero Net, Dreso, Mimiangama, Eric Prince Ga, Kulu, Yodawai.
Company doesn't do any security per se, it does some training.
Longjong Yi, Winan Pit, Sawit, and Yumlobau. Jeff at the Maria de Zagan Pit, a fancy Macaya on, Balu Tasi Cago Melesurago, TOCY Community when any good Tename Piraba, FSG Community when any in it, then I can be your Lunio Pit at Lumium Lobau.
Dabi, Eric Prince Ha, American Tamara Donald Trump Go, a dear what talk can do Titalo, Trump address Yambong with Chiche, Telwin Dule Tibari. Amai Titu Hale, Tram Yet, the Mara Yukabwe, Meswe, Sio Yima, Yamongwe, Chiche, Tewin Gere, Dre, Tram Gap, Dinai Winchi, Kan Kedu, Betsy Devils Pibare, Eric Prince Ye, Nau Chauma, Name Pietri, Shitabi, and Yepwabaya, Tinid, Tukomini, FSG Go, Nemanangan Dre, Shinid, Dionia, Cha, Nanganja, Gomini Ye, Loyo Yin with Samu Bebu, Nema Suryaga, Quintu like the Aboma, Dianan, Yepet, Puesiriga, Soye Muri, Shinidaba. Danebadalu American Chi site Kachimahame Pue Okata Gam Sanga Vio Ego Kulu
Piawai. Atoyani Biro Diao Balu Siman Nebo no when Kwebira and Nautku Atoyani Biro Diao Songzan Muri Duroya Nau Jauna Batemayo Lila Ta Blauchi Matiu Dame Soyin Jaro Gaumar Baza Eric Uzon Kara you know y Jesus Sita Miro the Po Uzon Kara Kantan Udiawa Baba Bio Yaula so I Dilau Dama Chino Bidin Sina
ပြည်တွင်းလက်နက်ကင်ပေါ်များနေတဲ့နိုင်ငံမှာပူပြီးချိုးွားစီဖို့ပူပြီးပူချိုးနိုင်လာလို့ကျွန်တော်စိုးရိမ်မှုဖြစ်လာတာပါတရုတ်ရဲ့ခေတ်သစ်ပိုလန်မှဖွံ့ဖြိုးရေးစီမံကိန်းကြီးအတွက်နိုင်ငံတကာမှလိုက်ပါအကောင့်ထဲပေါ်မဲ့တရုတ်ကုမ္ပဏီတွေရဲ့လုံခြုံရေးဝန်ထမ်းတွေဖြည့်ဆည်းပေးနိုင်ဖို့ FSG ကတရုတ်နိုင်ငံမှာအကယ်ဒမီသင်တန်းကျောင်းတွေလိုဖွင့်လှစ်ပြီးစစ်သင်တန်းတွေပေးနေကြောင်းကမ်ဆန်းကဆိုပါတယ်
။သူတို့ train လုပ်ထားတာကျွန်တော်လုံချက်တဲ့နည်းနည်းသုံးနေဆိုအယောက်3000ကျော်နေ professional against professional high grade commando grade ကမျိုးဒီအရပ်ပတ်စစ်ဖက်ဆိုင်ရာမှာ immigrant ကျွမ်းကျင်တဲ့ grade ရောက်သွားအောင်သင်ပေးရ။အဲ့ဆိုတရုတ်ရဲ့အကျိုးစီးပွားတွေတခုခုပြဿနာဖြစ်ဆိုလို့ပို့လို့ရအောင်လုပ်ကြတယ်။
တရုတ်စီမံကိန်းကြီးတွေရှိနေတဲ့တိုင်းသားဒေသတွေကအရက်ဖက်အဖွဲ့အစည်းတွေကတော့ FSG ကုမ္ပဏီရဲ့မြန်မာနိုင်ငံတွင်းလှုပ်ရှားဆောင်ရွက်မဲ့အခြေအနေတွေကိုစိုးရိမ်မှုတွေရှိနေပြီးလွှတ်တော်အနေနဲ့လည်းစောင့်ကြည့်ဖို့တောင်းဆိုထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးသမ္မတဂျယ်ရယ်ဘိုဆိုနာရိုတို့ဟာသမ္မတအင်ပီရိုမှာအင်္ဂါနေ့ကတွေ့ဆုံခဲ့ကြပြီးတော့နိုင်ငံဆက်ဆံရေးတိုးမြှင့်မှုကရီးပေးခဲ့ကြပါတယ်။နောက်ကဘာကျန်ကကဘာစီဝိုင်းအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နဲ့ဘရာဇီးခေါင်းဆောင်တို့ညှိကပ်တဲ့ဆက်ဆံမှုတွေနဲ့ဒီအတူစည်ရေးပူးပေါင်းဆောင်ရွက်မှုတွေပါခရီးပြုခဲ့ကြတာပါဒီအကြောင်းတော်ခင်မျိုးတက်စပြောပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးလ်သမ္မတဂျယ်ရယ်ဘိုဆိုနာရိုတို့ဟာနေ့လယ်စာဆိုင်းရင်ဆွေးနွေးမှုတွေကိုမလုပ်ခင်သမ္မတအင်ဂျူရောအိုဗယ်ရုံးခန်းမှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့ကြတယ်လို့သက်ဆိုင်ရာနှစ်နိုင်ငံရဲ့ဘောလုံးအသင်းတွေကဝတ်ဆောင်တွေကိုအလဲအလှယ်လုပ်ခဲ့ကြပါတယ်။မနစ်ကနှစ်ကုံပိုင်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဘိုဆိုနာရိုကိုသမ္မတထရမ့်ကချီးကျူးခဲ့တယ်လို့နိုင်ငံခြားရင်းနှီးမှုဟာဘယ်ရောကနေမှမတူအောင်နှိကပ်မှုရှိနေလာဖြစ်ပြီးနိုင်ငံမိတ်ဆွေဖြစ်နေရက်တည်သွားမယ်အကြောင်းနဲ့ဘရာဇီးလ်နဲ့စစ်ရေးဆိုင်ရာမဟာမိတ်ဖြစ်ရေးတွေကိုပါဆွေးနွေးဖို့ရှိတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒီအခါမှာဘရာဇီးလ်ကိုနေတိုးစစ်မဟာမိတ်အုပ်စုမှလာရောက်ပူးပေါင်းရေးအတွက်ဖိတ်ကြားမယ်အလားအလာရှိမရှိတရင်တောက်တွေကမင်းမြန်ရမှာတော့သမ္မတထရမ့်က
We're very inclined to do that. The relationship that we have right now with Brazil has never been better. I think there was a lot of hostility with other presidents.
ကျွန်တော်တို့အဲ့ဒီလိုဆက်ဆံလို့ရပါတယ်။လက်ရှိဘရာဇီးနဲ့ဆက်ဆံရေးဟာဘယ်တော့မှမတူအောင်ကောင်းနေပါတယ်။တခြားသမ္မတတွေတုန်းကတော့ရန်လိုမှုတွေတိတ်များတယ်လို့ထင်ပါတယ်။အခုတော့ကျွန်တော်နဲ့ဘာရန်လိုမှုမှမရှိသလို NATO ဖြစ်စေမဟာမိတ်ဖြစ်ရှိဖို့ခိုင်မာတဲ့တစ်ခုခုဖြစ်စေရလာဖို့ကျွန်တော်တို့ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ကျွန်တော်တို့ကဘရာဇီးနဲ့တကယ့်မဟာမိတ်ဖြစ်နေပြီးအရင်ဘယ်တော့ကနေမှမတူအောင်ကောက်မွန်နေပါလေ
။အမေရိကန်ကဘရာဇီးနဲ့စီးရဲဆက်ဆံမှုတွေတိုးမြင့်ဖို့ပါလုပ်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။ခေါင်းဆောင်နှုတ်ဦးဟာဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွမ်းခွာရီတို့အပေါ်မှာသူတို့ရဲ့ထောက်ခံမှုတွေနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပါတယ်။ခွာရီတို့ကိုဗင်နီဇွဲလားခေါင်းဆောင်အဖြစ်နဲ့အမေရိကန်အပါအဝင်အနောက်နိုင်ငံအများအပြားနဲ့ဘရာဇီးတို့ကပါအတိအမှတ်ပြုထားတာဖြစ်ပါတယ်။သမ္မတထရမ့်နဲ့ဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဘရာဇီးလ်သမ္မတဘိုဆိုနာရိုကစကားပြန်အမျိုးသမီးကနေတဆင့်အခုလိုပြောပါတယ
်။ Yeah, we have discussed the possibility of Brazil becoming a great allied extra NATO.
ဘရာဇီးနိုင်ငံနေနဲ့ NATO လို့အမေရိကန်ရဲ့မဟာမိတ်နိုင်ငံဖြစ်လာတဲ့ဆွေးနွေးခဲ့ပါတယ်။မကြာသေးမီကဘရာဇီးလ်ရဲ့ဟိုရိုင်းမာပြည်နယ်မြို့တော်ဘိုဗစ်တာကနေတဆင့်ဆန္ဒရိတ်ခါကိုအမေရိကတိုက်မိတ်ဆွေနိုင်ငံများကဗင်နီဇွဲလားအတွက်လူသားချင်းစာနာမှုအကူအညီပေးဖို့ကိုလည်းဘရာဇီးလ်ကလှုံ့ဆော်ပေးခဲ့ပါတယ်။လက်ရှိမှာနိုင်ငံဆက်ဆံရေးဟာဒီလိုအခြေအနေမျိုးမှာရှိနေပါတယ်။ဗင်နီဇွဲလားနဲ့အာဏာရှင်ပြဿနာကိုဖြေရှင်းရမှာဘရာဇီးလ်အနေနဲ့ဗင်နီဇွဲလားလွတ်လပ်ရေးနဲ့ဒီမိုကရေစီရလာရေးအတွက်အကူအညီဆောင်ရွက်ပေးဖို့အဆင့်တင့်ရှိနေပါတယ်လို့ပြောသွားတာပါ။ခေါင်းဆောင်နှစ်ဦးကြားဆွေးနွေးပွဲမဆခင်မှာအမေရိကန်နဲ့ဘရာဇီးနှစ်နိုင်ငံကြားအာကာသစုစမ်းမှုဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်ကနေအမေရိကန်ထောက်ကူဆိုင်ရာဥပဒေတွေ၊နှီးဥပဒေတွေ၊ဒုံးလက်နဲ့ထိန်းချုပ်ရေးနှီးပညာ၊အမေရိကန်ရဲ့လက်နဲ့ထိန်းချုပ်ရေးဆိုင်ရာမူဝါဒနဲ့ကန့်ညီမဲ့အရေးပါတဲ့အမေရိကန်နှီးပညာတွေကိုကောင်းမွန်စွာကင်တွယ်နိုင်စေဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။တင်းစားရှင်းလင်းပွဲအပြီးနှစ်နိုင်ငံပူးတက်ထုတ်ပြန်တဲ့ကြေညာချက်မှာတော့အမိမြေလုံခြုံရေးဌာနရဲ့ယုံကြည်စစ်ချရတဲ့ကဘာတလွှားခီးသွားလာခွင့်အစည်းအဝေးမှာပါဝင်နိုင်ဖို့အတွက်လိုအပ်တဲ့လှုပ်ဆောင်မှုတွေဘရာဇီးလ်ဘက်ကလှုပ်ဆောင်ဖို့ခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကနေဘရာဇီးကိုလာလဲမဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာမလိုဘဲလာရောက်နိုင်ကြောင်းဘရာဇီးအစိုးရကတနင်္လာနေ့မှာကြေညာခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကအပြန်လန်နေနဲ့ချက်ချင်းကြီးညာမဲ့အရေးရောတော့မတွေ့ရသေးပါဘူ
း VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ9ဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလန့်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တာမြန်မာပိုင်းက2019ခုမတ်လ20ရက်ပုဒ်ခုနှစ်မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Facebook view ရဲ့ Facebook ဆက်မလာကလည်းအချိန်နဲ့တပြေးညီနားယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းကြားရမယ့်ထဲမှာဆိုလို့ရှိရင
်ဒီတိုက်ပွဲတွေဆိုတာအရင်တော့ကချင်မှလည်းရှိတာပဲချမ်းမှလည်းရှိတာပဲကရင်မှလည်းရှိခဲ့တာပဲအဲ့တော့ရခိုင်တိုက်ပွဲကြမှာအမလီကြီးရရပါရင်တော့အဲ့လိုမျိုးတော့ကျွန်တော်လည်းမခံဘူ
းအဲ့ဒါကတော့အချိန်နဲ့တင်းမာနေတဲ့ရခိုင်ပြည်နယ်ကြောင်းဆွေးနွေးထားတဲ့အင်္ဂါညတိုက်လေလိုင်းဆွေးနွေးခန်းပြန်လည်တိုက်ဆက်တဲ့အခါမှာအပြည့်စုံကိုမကြခင်နားဆင်ရတော့ပါAmerican Indian 3 nung ko le cha au ma ba. Lo sin ma do nai ngan da ga tadin media le ma twei ya le Myanmar pi san ya phaw pya chit de ga tacho ko jano kaun lu pi lo mu yin awon pye ti set pe ba me. Myanmar nai ngan ye ngain ngain ye longan sin ga sit pwae de po pi lo phit la si de so de khong sin ne Patel Litna ye ta de saung ma ko Asia Times tadin ma Matla 19 ni ga phaw pya tha ba de. Myanmar so ya ha aku la me Matla 21 ni cha lo shin yin tain da le ne kai a phwe 6 khu ne ni pi lo ma naw de chain ngain ngain ye soe ne cha bu phait kho tha ba de.တိုင်းနာတွေအကွဲကွဲပြားပြားဖြစ်နေတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးထက်စစ်ပွဲတွေရှိမှပို့ပြီးတော့ဆက်ဖြစ်လာဖို့ရှိနေတယ်ဆိုတာပို့ပြီးတော့ရှင်းလာနေပါတယ်မြန်မာစစ်တပ်နဲ့အပြစ်ရက်လက်မှတ်ထိုးတဲ့ကိစ္စကိုတမလဟောင်းဦးသိန်းစိန်ကာလ2015ခုနှစ်ကုန်ပိုင်းမှာစတင်ခဲ့တာဖြစ်ပြီးအရင်တုန်းကအတိုက်ခံကောင်းဆောင်ဖြစ်ခဲ့တဲ့တောင်ဆန်းစုကြည်ကအခုအဲ့ဒီကိစ္စကိုဆက်ပြီးတော့လှုပ်ဆောင်နေပါတယ်အပြစ်ရက်လက်မှတ်မထိုးထားတဲ့အဖွဲ့ရှစ်ဖွဲ့နဲ့တွေ့ဆုံမဲ့ကိစ္စဟာမြန်မာနိုင်ငံမှာရှိနေတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တော်တော်များများကအနေငယ်နဲ့ပဲတွေ့တဲ့သဘောပါဒါပေမဲ့ဒီအဖွဲ့ရှိခုကမြန်မာနိုင်ငံကတပုံအဖွဲ့တွေအလုံးရဲ့80ရာခိုင်နှုန်းလောက်ကိုကိုစားပြုပါတယ်အပြည့်ရဲ့လက်မှတ်ထိုးတဲ့အဖွဲ့က10ခုရှိပါတယ် KNU ကရင်မျိုးသားစည်းရုံးနဲ့ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတို့ကလည်းနေပြည်တော်ကိုဆွေးနွေးပွဲအတွက်သွားနေကြပါတယ် RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့ဆက်နဲ့ KNU ဥက္ကဋ္ဌစောမူတူစေဖိုးတို့ကတော့ညီညာရေးဆွေးနွေးပွဲမှာသူတို့ရဲ့ကိုယ်စားလှယ်အဆင့်နေရာတွေကနေအခုလာထဲမှာပဲနှုတ်ထွက်ထားကြပါတယ်သူတို့မြန်မာကညီညာရေးဆွေးနွေးမှုဟာNCA အပြည့်ရလမ်းကြောင်းသဘောတူညီချက်တွေကနေတွေ့ဖိနေတာကြောင့်လို့ဆိုပါတယ် NCA အပြည့်ရသဘောတူညီချက်မှာကနိုင်ငံရေးညီနိုင်ပြောဆိုမှုတွေကနေဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးဒဏ်လူညီမျှရေးတိုင်းဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးတွေကိုဥတည်သွားဖို့ဖြစ်ပါတယ်ဒါပေမဲ့လည်းလက်တွေ့မှာတော့မြန်မာစစ်တပ်ဟာအရင်ကလုပ်ခဲ့မှုတဲ့1963 1980ခုနှစ်တည်တုန်းကလိုရေရှည်မခံတဲ့ညီညာရေးလမ်းကြောင်းဘက်ကိုပြန်ပြီးတော့သွားနေပါတယ်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်း2008အခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ရေးဟာတပ်မတော်ရဲ့တာဝန်ဖြစ်တယ်လို့ထပ်တလဲလဲပြောနေပါတယ်ငင်းညာရေးနဲ့ပတ်သက်တဲ့မြန်မာစစ်တပ်ရဲ့မူဝါဒကတော့အမြဲတမ်းမပြောင်းလဲပဲရှိနေတာပါငင်းညာရေးနဲ့တိုင်းဒေသဒေသပြန်လဲဖွံ့ဖြိုးရေးစီးပွားရေးအခွင့်အလမ်းတွေနဲ့အလဲအလှယ်လုပ်မယ်ဆိုတဲ့သဘောထားပါနိုင်ငံခြားကအထောက်ပံ့တွေကောင်းကောင်းရထားတဲ့ငင်းညာရေးဖြစ်ပေါ်အောင်ကူညီပေးနေကြသူတွေကတော့ MCA အပြစ်ရလမ်းကြောင်းကသာငင်းညာရေးအတွက်အကောင်းဆုံးလမ်းကြောင်းပဲလို့ယုံကြည်ထားတဲ့အကြောင်းဆက်ပြီးတော့ပြောဆိုနေကြတော့မှဒါပေမဲ့သူတို့တွေဟာအရင်ကဖြစ်ခဲ့တဲ့စစ်ပွဲတွေနဲ့အခုဖြစ်နေတဲ့စစ်ပွဲတွေအပေါ်မှာအသေးချာနားမလည်ဘူးဆိုတာသူတို့ရဲ့လုပ်ငန်းစဉ်တင်ပြချက်တွေမှာမြင်နေရပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအလုံးမဖြစ်တဲ့အရင်ကချင်းကပ်မှုပုံစံမျိုးနဲ့ဘာကြောင့်ဆက်ပြီးတော့လုပ်နေကြတယ်လဲဆိုတာမေးစရာဖြစ်နေတဲ့အကြောင်းပတိလနာရေးသားတဲ့ဆောင်းပါးကို Asia Times သတင်းမှာမတ်လ19ရက်နေ့ကဖော်ပြထားပါတယ်။ဒီတော့ဒေါ်လာသမနဲ့ခင်းလိုက်တင်ဆက်ပေးနေတဲ့အမေရိကန်ရဲ့ American Indian အသုံးအနှုန်းတွေကိုကြားတော့မှာပါခင်ဗျာ
။ဒီကိမ့်တယ်တင်ပြမယ် Indian အသုံးကတော
့ whistle blower
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကိရိယာဖြစ်တဲ့ မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ BLOWER blower ကတော့မှုတ်သူပေါ့ရှင် Squid Crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Fish မှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဝီစီတာမှုတ်ပြီးသတိပေးရာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့တဝိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောရမျိုးကျူးလွန်နေတာမျိုးအဂရီလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီမင်းတွေချုပ်ဖောက်တာမျိုးစသဖြင့်မလုတင်မလုထိုက်မလုအပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့တက်ဆိုင်ရာကိုတာဝန်သိသည့်အကြောင်းကြားတိုင်ကြားတာမျိုးတက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆလိုတာဖြစ်ပါလေဒီလိုလေးအများအားဖြင့်ကို့အထက်အရာရှိကကျွလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှာအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလေးရှိနိုင်ပါလေဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လို့ဒီလိုတစ်ခါတည်းရန်လေလှုပ်ကြံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါလေအမေရိကန်စီးရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းတက်ဆိုင်ရကိုအတိပေးတင်ကြခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
အခုတော့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထပ်ပြီးတော့ထုတ်လွှင့်ပေးတော့မှာပါကိုသားညုံကတင်ဆက်ထားပါလေ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလေးလမ်းစီစဉ်ကနေပြီးကြိုးစူပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ရခိုင်အကြက်တဲအစဖြစ်နိုင်မဲ့ပြုံလဲချက်ကိစ္စပါရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမှာဒီအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြမစုရတပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေဟာအခုဆိုလို့ရှိရင်မြောက်ဦးမြို့နယ်တွေအထိကိုကျယ်ပြန့်လာပြီဖြစ်ပါတယ်ဒီကမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားဖြစ်တဲ့ပရိပခါတွေနောက်ပိုင်းအခုလိုထပ်ဖြစ်လာတဲ့ဒီရခိုင်အေအဖွဲ့နဲ့အစုအတက်ကြားစေးတင်းမာမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာရသားထိခိုက်သေဆုံးမှုတွေဒေသတွင်းမတည်ငြိမ်မှုတွေပိုဆိုးတထက်ဆိုးလာတယ်လို့ပြောရမှာပါဒါကြောင့်မို့ပရိပခါတွေနဲ့ရှုပ်ထွေးပွေလီနေတဲ့ရခိုင်နိုင်ငံကြီးကိုဘယ်လိုဖြေရှင်းနိုင်မလဲဘယ်သူတွေမှတာဝန်ရှိလဲဆောက်ဖြစ်နောက်နီလန်ကောင်းတွေမျှော်လင့်နိုင်ပြီလားကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီ ENB ရခိုင်မျိုးသားပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးလှစောဒီလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ဒင်းစာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလှစောကြားပဲထင်ပါတယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးလှစောခုနကကျွန်တော်ပြောသွားလို့ပါဒီအခုဖြစ်နေတဲ့ AE နဲ့အစိုးရတပ်တွေကဒီပြပခါကအခုဆိုမြောက်ဦးမြို့ပေါ်ထိတော်မှာရောက်နေပြီလို့ကျွန်တော်ပြောနိုင်ပါတယ်တိုက်ပွဲတွေကအရှင်ကောင်းလာတာအဲ့တော့ဒီအခြေအနေတွေကိုကြည့်ပြီးတော့တကယ်တမ်းဒီပြဿနာတွေရခိုင်ပြည်နယ်တဲမှာအခုလို့ခုနပြဿနာပြပခါပေါင်းစုံဖြစ်နေတဲ့အခြေအနေကနေပြီးတော့ထွက်နိုင်မယ့်အစဖြစ်နိုင်မယ့်မျှော်လင့်ချက်တွေကိုတွေ့နေရပြီလားတလောကတော့ကွန်ပျူတာပိုင်းဖွဲ့တာကြီးတော့ရှိတာကို
အေးကျွန်တော်တို့ကတော့လေကောက်မြင်ပါတယ်ဟိုပြဿနာတိုင်းမှာတော့ကျွန်တော်တို့ကကောက်မြင်လို့လေမြန်မာနိုင်ငံရေးမှာကျွန်တော်တို့ရှိနေတာအဆိုးမြင်တော့ဘာမှလည်းဝင်လို့ရမလို့ဘူးလေ
ဟုတ်ကဲ့
ကျွန်တော်ပြဿနာတွေကိုဖြေရှင်းနိုင်တယ်เนาะကျွန်တော်နှစ်ပေါင်း80ဖြစ်လာတဲ့ပြည်တွင်းစစ်ပြဿနာတိုင်းရင်းသားတွေရဲ့အခွင့်အရေးဆုံးချုပ်မှုပြဿနာတွေနိုင်ငံရေးပြဿနာတွေက ဖြည့်ရှင်းလို့ရနိုင်တယ်ထင်တဲ့အတွက်ကြောင့်ပဲကျွန်တော်တို့နိုင်ငံရဲ့နေပြည်တော်မှာရှိတာပါ။မဖြည့်ရှင်းလို့မရနိုင်တယ်လို့မမြင်ဘူးဆိုရင်ကျွန်တော်တို့ဒီနိုင်ငံရဲ့နေပြည်တော်မှာဘာမှအချင်းကုန်ခံပြီးလုံးကြရမလို့ကျွန်တော်ဝါသနာပါတဲ့ကဗျာစာပြေနုပညာလုပ်ငန်းထဲမှာပေါ့ရှိမှာပေါ့။အဲ့တော့ကျွန်တော်တို့အကောင်းမြင်တယ်။အကောင်းမြင်တော့ကျွန်တော်တို့မှလည်း idea တွေရှိတယ်။ဒါပေမဲ့ပြဿနာတွေကတော့လက်ရှိမြန်မာနိုင်ငံရဲ့ထဲမှာဩဇာရှိတဲ့လူတွေမြန်မာနိုင်ငံရဲ့အစဉ်အလာကြီးစိုးခဲ့တဲ့တွေးခေါ်မှုတွေနောက်ရန်တရားဟောင်းကြီးတွေအဲ့တော့အဲ့တော့ပြဿနာတွေကအများကြီးပဲเนาะအစိုးရအဆက်ဆက်ရဲ့မှားယွင်းမှုတွေအဲ့ဒီပြဿနာတွေကိုတော့ကျွန်တော်တို့အမွေစိုးကြီးတွေကိုဆက်ခံပြီးတော့ဖြေရှင်းရတဲ့အတွက်ကြောင့်အခက်အခဲတော့ရှိတာအမှန်ပဲအဲ့တော့ကျွန်တော်တို့ကအကောင်းမြင်တဲ့အတွက်ကြောင့်ပြဿနာဖြေရှင်းလို့ရနိုင်တယ်ဒီမြန်မာနိုင်ငံကြီးဟာအချိန်ချိန်မှာကျွန်တော်တို့ပုံမှုကောင်းမွန်တဲ့ငြိမ်းချမ်းသာတဲ့ဖိမိတ်မှုကင်းစင်တဲ့လူမျိုးပေါင်းစုံချစ်ကြည်တဲ့ပြည်ထောင်စုတစ်ခုဖြစ်လာနိုင်မယ်ထင်လို့ဒီလောကထဲမှာကျွန်တော်ယက်တည်နေတာအဲ့လိုမဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီတိုင်းပြည်ဖြစ်ရှင်တာဖြစ်ဖြစ်စိတ်မပြောနဲ့ပြောရင်တလို့ပြောဖြစ်ရှင်တလို့ဖြစ်ကျွန်တော်ဘာအပူကြမရှိဘူးကိုယ့်ကဗျာကိုယ်ရေးအေးစင်းနေမှာပဲအဲ့တော့ကျွန်တော်အကောင်းမြင်တဲ့အတွက်ဖြစ်နိုင်တဲ့နည်းအချက်တို့လို့ယူဆတဲ့တဲ့ကြောင့်ကိုယ်ယူဆကိုတင်ပြဖို့အတွက်ကျွန်တော်ဒီနိုင်ငံရဲ့လောကထဲမှာရှိနေတာပါအဲ့တော့ကျွန်တော်ကတော့အကောင်းမြင်တဲ့ဖြစ်ရှင်းနိုင်တဲ့ဒီကိနနီလာနေလက်ရှိတယ်အဲ့တော့လက်ခံတာမလက်ခံတာတပိုင်းပဲကျွန်တော်ယူဆအမှားရင်လည်းမှားမယ်သူယူဆရှိတယ်အဲ့တော့အယူဆတွေကိုလွတ်လွတ်လပ်လပ်ပွင့်ပွင့်လင်းပြောပါတမတော်ဘက်ကလည်းပြောနော် energy ဘက်ကလည်းပြောတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကလည်းပြောမယ်ရခိုင်လည်းပြောမယ်ရခိုင်နိုင်ငံရေးပါတီကလည်းပြောမယ်အဲ့တော့ပြောတာကိုတော့သီးခံကွန့်လပ်ပြီးတော့တန်ဖိုးထားပြီးတော့နားထောင်ရမယ
်ဟုတ်ကဲ့အခုကတော့ပြောမယ်ဆိုရင်တော့တိုက်ပွဲတွေကပူပူတော့ဇာဇာဒီတနှစ်ဖက်ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့ယထာတိကိုက်သိဆုံးမှုတွေကလည်းတော်တော်များလာပါပြီအဲ့တော့အချိန်ကဘယ်ဘက်ကစပြီးတော့ပြောရမလဲဘယ်ဘက်ကစလျှော့ရမလဲဘယ်လိုမြင်ပါလဲ
မူကြတာကတော့ရာစစ်ပွဲတဲ့ပုံရမှာပဲအဲ့တော့ကျွန်တော်တို့ကလေစစ်ပွဲတွေပြင်းထန်လာပြီဆိုတဲ့ခါကျတော့အခုမီဒီယာကပရိစ်တွေကတော့ရခိုင်ကိုဦးစားပေးပြီးလုပ်တာပေါ့ရေနော်တကယ်တော့စစ်ပွဲဖြစ်ခဲ့တယ်ဆိုတာကျွန်တော်တို့ချမ်းပြည်မြောက်ပိုင်းမှာရှေးမြောက်ပိုင်းမှာလည်းဖြစ်ခဲ့တာပဲနော်ကျွန်တော်တို့ခုအရင်တော့ CC1 တာကောင်တို့မနဲ့ဘလောမဲသဝတို့နော်ကျွန်တော်တို့ဂီဒွန်တို့ပြဖြစ်ခဲ့တာပဲအဲ့တော့တိုက်ပွဲတွေဖြစ်တယ်ဆိုတာကကျွန်တော်မြင်ရတော့ဟိုကျွန်တော်ဒုက္ခရောက်တဲ့ပြည်သူတွေကိုစာနာပါတယ်ကျွန်တော်ရခိုင်ပြည်သူတွေဒုက္ခရောက်တာပဲเนาะမဖက်စလုံးပြေကြတဲ့တိုက်ကြကြဲဝဲတိုက်တယ်ဆိုရဲသေးကစာပဲလက်နဲ့တီထောက်ထားတဲ့အဖွဲ့အစည်းနဲ့လက်နဲ့တီထောက်ဖို့ကြိုးစားတဲ့အဖွဲ့အစည်းကြမှာလက်နဲ့ချိတယ်လို့ရှင်တိုက်ကြတယ်ဆိုတာတဘောဝပဲအဲ့တော့ဒီတိုက်ပွဲတွေဆိုတာအရင်တော့ကချင်းမှာလည်းရှိတာပဲချမ်းမှာလည်းရှိတာပဲကရင်မှာလည်းရှိခဲ့တာပဲဟိုပြူပွဲတော့တဲ့အခု230ညရဲလုံးမဲ့ဆိုတဲ့ဝါရီနဲ့အရင်တော့ဝါရီဆိုလဲဘတ်တာပါရဲ့ဟိုတစ္ဆာခံတက်တယ်ပဲတိုက်ခဲ့ကြတာပဲအဲ့တော့ရခိုင်တိုက်ပွဲကြမှာအမလင်ကြီးကြီးရကြီးကြီးရပါရင်ဆိုအဲ့လိုမျိုးတော့ကျွန်တော်လည်းမခံဘူးဒါ190လုံးလုံးတိုက်ခဲ့ကြတဲ့တိုက်ပွဲပဲကိုနေရာမှာပြက်ဖြစ်ပြီးလိုက်ငြိမ်သွားလိုက်အရင်မှာတိုက်တယ်ကရင်မှာငြိမ်နေတယ်ကရင်မှာတိုက်တယ်နော်ကရင်ကငြိမ်နေနောက်ရခိုင်မှာတိုက်တယ်ဒါဖြူစက်တဲ့ကိစ္စမဟုတ်ဘူးဗမာပြည်ရဲ့လွတ်လိုက်ရပြီရဲ့သမိုင်းဟာတိုက်ပွဲသမိုင်းပဲအပြည့်စက်ကြတဲ့သမိုင်းပဲ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာကျွန်တော်တခုမေးချင်တာကအခုအေနဲ့ဖြစ်နေတဲ့တိုက်ပွဲမှာဆိုရှင်မြန်မာတပ်ဖက်ကမြန်မာစစ်ရဘက်ကဆွဆွဲနေတာရှိတယ်အေက KIA ဘက်မှာသူတို့ training ယူလာတယ်တရုတ်ဘက်ကမြှောက်ပေးတယ်လို့ပြောတာရှိတယ်အဲ့တော့တကယ်တမ်းတိုက်ပွဲရဲ့အခြေအနေမှာနောက်ွယ်မှာတခြားအကြောင်းအရာတွေရောရှိနိုင်ပါလားခင်ဗျာ
နောက်ွယ်အကြောင်းအရာဆိုရင်တရုတ်ပြည်ကကျူစုရောပါလာလိမ့်မယ် CIA ပါလာလိမ့်မယ် American ပါလာလိမ့်မယ် OIC ပါလာလိမ့်မယ်အဲ့ဒါဒီပြောလို့ကတော့တကယ်မဟာကန်နဝင်ဝတ္ထုရှိကြီးတပုတ်ဖြစ်သွားလိမ့်မယ်အဲ့တော့အဲ့ဒါတွေဖယ်ထားလိုက်ပါအခုတော့ညဉ့်ညာရေးဆွေးနေကြမလားမဆွေးနေဘူးလားဆွေးနေနိုင်မယ့်နီလာမရှိဘူးလားမျက်နှာချင်းဆိုင်ရက်ကိုယ်ကြောင်တန်ဖိုးထားပြီးစကားမပြောကြလို့ဘူးလားအတူတူကိုယ်ဒီအသေးပဲတိုက်ကြတော့မလားဒါကျွန်တော်ယူရမယ့်နီလာပဲ
ဟုတ်ကဲ့အဲ့တော့အခုအေကတော့ကျွန်တော်သိရတော့လာမယ့်ဒီဆွေးနွေးပွဲတစ်ခုမှာအဲ့လိုနေပြီးတော့ကုစားလှုပ်မယ်လို့ကျွန်တော်သိရပါတယ်မြန်မာတပ်ဖက်ကအနေထားကိုလက်ရှိရည်တည်ချက်ပေါ်မှာဦးလားဆိုအမြင်ဘယ်လိုရှိပါလဲ
။ကျွန်တော်ကတော့တပ်ဖက်ကအနေထားမသိဘူးလေကျွန်တော်ကတော့တဲ့ရည်လို့မဟုတ်ဘူးနှစ်ဖက်စလုံးကိုညီကိုချင်းချင်းတိုက်တဲ့တိုက်ပွဲနော်အဲ့ဒါကိုကျွန်တော်ကတူတူတန်ဖိုးထားပြီးဆွေးနွေးကြစေချင်တယ်အဖြစ်မထွက်ပဲတိုက်ပွဲကြီးတွေကိုတိုက်ကြမယ်ခိုက်ကြမယ်ပါ냐ဆိုရင်ဒါမကောင်းဘူးအဲ့တော့ကျွန်တော်တို့ကလည်းစစ်တိုက်တဲ့လူမျိုးကိုတိုက်ကြမယ်ဆိုလည်းတိုက်ကြပေါ့တစ်ဆယ်လုံးတိုက်လာခဲ့ကြတာပဲကချင်နဲ့လည်းတိုက်တယ်ချမ်းနဲ့လည်းတိုက်တယ်ဝါရီနဲ့လည်းတိုက်တယ်ကရင်နဲ့လည်းတိုက်တယ်ရခိုင်နဲ့လည်းတိုက်တယ်ဆိုတော့စိတ်ချတဲ့ကိစ္စကိုတိုက်မယ်ဆိုလည်းတိုက်ကြပါကျွန်တော်တော့မတိုက်စေချင်ဘူးဒီမိုကရေစီရင်ကြီးမှုရပွင့်ပွင့်လင်းလင်းဆွေးနွေးစေချင်တယ်တောင်းရရှိတောင်းကြီးရရှိညှိရှိရှိခင်ခင်အပြေလေးဆွေးနွေးဆွေးနွေးပြီးပြည်ထောင်စုပြည်ကြီးကိုဘယ်လိုတည်ဆောက်မလဲဆိုတာဆွေးနွေးအဲ့လိုလုံးလုံးမရဘူးဆိုရင်ဒီပြည်ထောင်စုကြီးရဲ့ကျွန်တော်တို့ဘာမှမတန်းနိုင်ဘူးဒါပေမဲ့တနည်းနည်းမှာတော့ကောင်းလိမ့်မယ်လို့ကျွန်တော်ယူဆတဲ့အတွက်ကြောင့်ကျွန်တော်လက်တဆန်းသမျှပြောနေတာဆိုနေတာပါ
ဟုတ်ကဲ့ခင်ဗျာဦးလာစောဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုစီသူအောင်မြေဖိတ်ခေါ်ကြပါလေကုစီသူအောင်မြေကြားပါလားခင်ဗျာကုစီသူရေခုနကကူလာစောကတော့လက်ရှိအခြေအနေက ပဂရိချင်းတွေကတော့သူမြင်နေတာမြဲအကောင်းမြဲကောင်းဘက်ကိုမျှော်လင့်ပြီးတော့သူလောက်ကင်နေပါတယ်တဲ့ကိုစီသူရဲ့အမြင်သိချင်ပါတယ်အခုဖြစ်နေတဲ့အေးနဲ့ဖြစ်နေတဲ့ပြိပခါကတကယ်တော့အစဖြစ်နိုင်မဲ့မျှော်လင့်ချက်တွေကိုမြင်ရပြီလားအစဖြစ်နိုင်မဲ့မျှော်လင့်ချက်တွေမျှော်လင့်စရာတွေရှိပါလား
အမှန်တော့ဟိုပြဿနာဆိုတဲ့ဥစ္စာဖြေရှင်းမယ်လက်တွေ့ကြမယ်ဆိုရင်ဖြေရှင်းလို့ရတာပဲအခုမှမဟုတ်ဘူးကျွန်တော်ကတဲ့င်းတွေကိုတောက်လျှောက်လုပ်နေတဲ့အခါကျတော့ဟိုကျွန်တော်ပြန်မှတ်မိတာတွေရှိတယ်အဲ့ဒီ2015ပေါ့နော်2015ဆိုတဲ့ဥစ္စာကရခိုင်ပြည်နယ်မှာတိုက်ပွဲတွေစပြီးတော့မှဖြစ်လာတဲ့အခါကျတော့တတိယနေရာစပြီးတော့ဖြစ်လာတာပေါ့နော်အခြေလာပြုတ်တယ်အေးရအမတိုက်ပွဲတွေဖြစ်စစ်တော်တွေရောက်တယ်ဗျာအဲ့ဒီကြေကနာစစ်တော်တွေရောက်တဲ့အခါကျတော့ရခိုင်အမတ်တွေဘာတွေကမေးတယ်ဒီကိစ္စကိုဟိုဖြေရှင်းပေးဖို့ပေါ့နော်နိုင်ငံရေးနည်းရဖြေရှင်းပေးဖို့ပါညာအဲ့တော့တကယ်တကယ်တစ်ဖက်မှာတာဝန်ရှိတာကတော့တမတော်ရှိတယ်အဲ့ဒီအချိန်တော့အစိုးရရှိတယ်ဒါပေမဲ့အဲ့ဒီအချိန်တော့ဆိုရင်နောက်ဆုံး NCA လက်မှတ်ထိုးတဲ့စီမာတော်မှဒီရခိုင်တပ်ဖွဲ့ကဟိုထိုးခွင့်မပေးခဲ့ဘူးလေแต่ทุกคนไม่เบี้ยเลยอะล่ะผิดตาบ่เนาะสรุปปฏิณาอกุโลจี้ดามาပြောတာမဟုတ်ဟိုအစကလေးကပြောခဲ့ရမယ်ကိစ္စတွေအဲ့တော့မဖြေရှင်းမဖြေရှင်းတဲ့အခါကျတော့နိုင်ငံရေးရမဖြေရှင်းတဲ့အခါကျတော့စက်ပွဲတွေကဆက်ဖြစ်တယ်ဒါဆက်ဖြစ်မှာပဲလေအဲ့ဒီဆက်ဖြစ်လာဖြစ်လာရင်းနဲ့ဒါကဒါကြီးလာတယ်အဲ့တော့ဟိုဖြေရှင်းဖို့နေရာတော့ကျွန်တော်လည်းအများကြီးတော့ကျွန်တော်မတွေးမိပါဘူးဖြေရှင်းဖို့နေရာတော့နိုင်ငံရေးရဒါဖြေရှင်းရမယ်ကိစ္စဖြစ်တယ်အဲ့တော့ဟိုစက်ပွဲတိုက်နေတဲ့လူတွေပေါ့နော်ရောက်တဲ့နေရာကနေရရမှာပဲအဲ့တော့ဟိုချိန်တော့မရခဲ့လို့ဒီနေ့ချိန်ကြီးရှည်ကြနေတယ်။အခုမရဘူးဆိုရင်နောက်ရှည်ကြသွားမှာပဲ
။
နောက်အခုဖြစ်နေတဲ့ဟာတွေကကျွန်တော်တို့အနေနဲ့ဆိုရင်လည်းသိထူးဆန်းတယ်လို့မမြင်ဘူး။ကိုရတော့ဦးလာဆိုပြောတဲ့ဥစ္စာလည်းပါပါတယ်။အချိန်မှလည်းဖြစ်တယ်၊ဒီချိန်မှလည်းဖြစ်တယ်ဒီပုံစံပါပဲ။ဟိုရှည်ကဖြစ်ခဲ့တာနဲ့နောက်ကဖြစ်တာနဲ့ဒါပဲကွာတယ်။အဲ့တော့အခုလောဆယ်ဖြစ်နေတဲ့ဆိုတဲ့ကိစ္စကလည်းအဲ့ဒီတော့ကဖြစ်ခဲ့တဲ့ဟာတွေနဲ့ဟိုအလားတူအတူတူပါပဲဒီလိုပေါ်ပါပဲ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်ညစိတ်ဝင်စားရတာကအခုအီးဒီလက်နက်ကင်ဖွဲ့တိုက်ပွဲတွေဖြစ်တဲ့ခါမှာရှင်ဟုံတော်လေးမြင်မြန်ဆက်ဆံပဲလူလူထောက်ခံမှုရတာကျွန်တော်သတိထားမိပါတယ်ခင်ဗျပြောရမဆိုရင်မြောက်ဦးတို့ဘာလို့နေမြေမှာမှအစကျွန်တော်တွေ့နေရတယ်အဲ့တော့ဒီအခြေအနေကရခိုင်ပြည်နယ်မှာအမျိုးသားရေးယူဆပို့ပြီးတော့အားကောင်းလာတဲ့သဘောလားဒါမှမဟုတ်ဖိနှိပ်မှုတွေပိုကြီးလာလို့လားဘလို့ယူဆလို့ရနိုင်ပါလဲဗျအဓိကလူလူထောက်ခံမှုနဲ့ပတ်သက်လို့ပါ
2015ခုနှစ်ဒီဘက်မှာတိုက်ပွဲတွေဖြစ်လာတဲ့ခါမှာကျွန်တော်ကသတင်းစာဆရာပြောင်းနေတယ်ဆိုအဲ့ဒီချိန်တော့ကျွန်တော်လက်အံ့ဩတယ်အံ့ဩတယ်ဆိုတဲ့ခါကျတော့ဒီဘက်မှာတည်နေနေပြီပေါ့နော်ဘာဖြစ်လို့ဒီလက်နက်ကင်တပ်ဖွဲ့တွေကဒီမှာလာပြန်ပြီးတော့အခြေချပြီးတော့တိုက်ပွဲခိုက်ဖို့လုပ်တယ်နိုင်ငံရေးနည်းနဲ့လည်းအဲ့ဒီချိန်မှာဖြည့်ရှင်းနေကြပြီလေ NCA စာချုပ်တွေပေါ်ဖို့ပါဖို့လည်းလုပ်နေပြီပေါ့ကျွန်တော်အဲ့လိုတွေးမိတယ်တွေးမိတဲ့ခါကျတော့အဲ့ဒီချိန်မှာကျွန်တော်ရခိုင်တိုင်းကခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေနဲ့ဟိုကျွန်တော်အင်တာဗျူးတွေလုပ်ခဲ့တဲ့အဲ့ဒီချိန်တော့ဥမာအဲဦးအေးတောင်လို့ပါတယ်အဲဒီဦးလှဆိုးလို့ပါတယ်ပြီးတော့မှနောက်အခုဒေါက်တာအေးမောင်လို့ပါကျွန်တော်အများစုနဲ့အဲ့မှာအင်တာဗျူးလုပ်ကြည့်တယ်လုပ်ကြည့်တဲ့အခါကျတော့အခုတော့ပြောတဲ့အေးကိုဘယ်သူတွေထောက်ခံတယ်မထောက်ခံဘူးတိုင်းသားတွေဆိုတာခဏထားလိုက်ဦးဒီခေါင်းဆောင်တွေကိုယ်တိုင်ကိုကသူတို့မြင်တဲ့အမြင်ကယူလို့ပဲအဲဘာလို့ဆိုတော့တိုင်းသားတွေမှာဒီလိုမျိုးဖိနှိပ်မှုရှိလို့လက်နက်ကိုင်တပ်ဖွဲ့ဆိုတာသူတို့တွေကပေါ်ပေါက်လာတယ်ပေါ်ပေါက်လာပြီးတဲ့အခါကျတော့သူတို့မိခင်လယ်မြေတွေမှာသူတို့အခြေချဖို့ကြိုးစားတယ်ဆိုတာတဘာဝပဲဆိုပြီးတော့မှအဲဒီလိုမျိုးသူတို့တွေဟိုပါလဲခိုင်းပြီးတော့အဲ့ဒီကလေးကကျွန်တော်သိခဲ့ရတယ်သူတွေရတဲ့အခါကျတော့တိုင်းကုနာရောလို့ပြောလို့ရခိုင်တိုင်းသားတွေကိုယ်တိုင်ထောက်ခံတယ်ဆိုတာကတော့အထူးပြောဖို့မလိုဘူးအဲ့ဒီမှာနှစ်ပိုင်းရှိတာပေါ့ထောက်ခံတယ်ဆိုတဲ့ဥစ္စာကတစ်ဖက်ကဒီနေရာကြီးကိုပေါ့နော်ဒီရခိုင်ပြည်နယ်ကိုဟိုအုပ်ချုပ်ခဲ့တာဘာညာဆိုရင်အဲ့မှာဘာရှိလဲစစ်စွာခိကဆိုရင်စစ်စွာအုပ်ချုပ်ရေးကြီးရှိခဲ့မယ်နောက်ပိုင်းဆိုနောက်ပိုင်းအုပ်ချုပ်ရေးပေါ့ဒီအုပ်ချုပ်ရေးတွေကဒီတိုင်းသားတွေပေါ့ရခိုင်တိုင်းသားတွေကိုစီရင်ဦးပြီးတော့မှကိုယ့်ဘက်ကိုပါလာအောင်အဲ့လိုမလုပ်ခဲ့နိုင်တဲ့အခါကျတော့အခုလိုဖြစ်တာအဲ့ဒါတစ်ပိုင်းနောက်တစ်ပိုင်းကတော့ဘယ်လိုပြောကြလို့ပေါ့ဒါအမျိုးကဇာတိကုံတွေကတက်လာတယ်ပေါ့နော်တက်တယ်ဆိုတာလည်းအထူးဆန်းတဲ့ပုံကတော့ကျွန်တော်တို့ပြောကြလို့ပဲအချိန်မှလည်းဖြစ်ခဲ့တာပဲကရင်မှဖြစ်ခဲ့တဲ့မော်မှဖြစ်ခဲ့တဲ့ရှမ်းမှဖြစ်ခဲ့တဲ့အဲ့တော့ရခိုင်ကတော့နောက်ကျပြီးတော့အခုမှလာဖြစ်တာပေါ့ဒီသဘောပါပဲအဲ့ဒါကြောင့်မလို့ဟိုထောက်ခံမှုဆိုတာမေးကြတော့မလို့ထောက်ခံမှုတွေအများကြီးရှိတယ်လို့ဒီလိုပဲကျွန်တော်မြင်တယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဦးလှဆောကုစီတော်မြင့်လေးလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျတော်ရှင်ချို့ကျွန်တော်ဟိုလီလိုင်းမတင်ကြပါလေအရင်ဆုံးကိုတက်ခိုင်တူတူဆွေးနွေးမေးမြန်းလို့ရပါလေ
ဒီအေးအေးနဲ့ဒီမြမတက်မလို့ကြားထဲမှာကြားဝင်ပြေးမယ်ဖွဲ့စည်းရခုချိန်ဒီပြောင်းနေလို့ထင်နေဗျနောက်ပြဒီတမရဖွဲ့မိတာရဲ့ဦးလာဆိုလို့ပါလေဒီဖွဲ့စည်းနေနေရောခုနဦးလာဆိုပြောလို့ပဲဒီငញ្ញိုင်းအတွက်လုံနိုင်တဲ့အခြေလုံနိုင်တဲ့အခွင့်ရှိသေးရဆိုလို့ချင်းဦးလာဆိုအနေနဲ့ပါဝင်ခွင့်ရတဲ့နေရာနေပြီးတော့တရားဟိုညင်းနေမဲ့စာလေးပူပေါင်းပါဝင်ပြီးတော့ဒီဟိုကြောင်းဝင်ပြီးတော့ညိနေပြီးမဲ့ဖွဲ့စည်းပြေလုံဆောင်လို့မရဘူးလားဆိုတော့မေးနေတော့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကမိကုန်းနဲ့ပတ်သက်လို့ဦးလာဆောကြားရမယ်ထင်ပါတယ်ခင်ဗျာခုနကကိုတက်ခိုင်တင်တဲ့သူမေးသွားတဲ့အထက်မှာတလောကဖွဲ့ပြီးလိုက်တဲ့ဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးထောက်ကူပြုကော်မတီဖြစ်မယ်ထင်ပါတယ်ဒီကော်မတီနဲ့ပတ်သက်လို့လည်းမေးထားပါတယ်ဆိုတော့အဲ့ဒါအဲ့အမိကုန်းလေးဖြည့်ပေးပါအောင
်ဟုတ်ကျွန်တော်အဲ့ဒီကော်မတီကိုတော့ကျွန်တော်မကြိုက်ဘူးလေမကြိုက်ဘူးဆိုတော့ medic ကအရင် very narrow limited ပဲမဖြစ်ဘူးကျွန်တော်အဲ့ကော်မတီမှာကိုယ်တိုင်ကကျွန်တော်တို့ကပြဿနာကိုဖြေရှင်းဖို့ဆိုတာကကျွန်တော်တို့ဒီပြဿနာရဲ့ရေခံခြင်းမြစ်ကိုလောက်အောင်မယ်နှစ်ဦးနှစ်ဖက်ကိုတွေ့ရမယ် ကျွန်တော်တက်မတော်ခေါင်းဆောင်တွေ့ရမယ်ငញ្ញဲ PC PC ပဲမြန်မာနိုင်ငံမှာအခုလို့ဆိုကျွန်တော်နားရတာက Peace Commission Peace Commission မှာရှိတဲ့ခေါင်းဆောင်တွေပေါ့နော်ဥက္ကဋ္ဌနော်ဒူဥက္ကဋ္ဌဦးသိန်းတို့ဘုချုပ်ဟောင်းသိန်းတို့ရှိဘုချုပ်နောက်ဘုချုပ်ကြီးမြေကြီးကဦးခင်တော်ဦးတို့ရှိတယ်နော်အဲ့တော့အဲ့ဒီဦးအောင်ဖတ်တက်လက်ပါတယ်အဲ့ဒီ Commission နဲ့ဘာဘလို့ idea ရှိတယ်လဲအစိုးရဘလို့ idea ရှိတယ်တက်မဘလို့ idea ရှိတယ်လဲအဲ့ဒီ AA မှာရှိတဲ့တကယ်လို့လူငယ်ကောင်းဆောင်တွေပေါ့လေဒီဘုံချုပ်ဘုံချုပ်ထွန်မြတ်နိုင်တို့တော့ဒေါက်တာမျိုးထွန်းအောင်တို့ကိုကျော်ဟန်တို့ဘလို့ဖြစ်အဲ့လိုမျိုးမဟုတ်ပဲနဲ့ရခိုင်ပြည်မျိုးကိုတွားပြီးတော့ရခိုင်ပြည်မျိုးထုကိုအစိုးရရဲ့ policy ကိုချင်းကြမယ်ဆိုရည်အဲ့ဒါအဲ့လောက်ချင်းကြတော့ကလေးကလာပဲအဲ့လိုကျွန်တော်ပြောတယ်ကလေးကလာအိခါမှတော့မဖြစ်ဘူးတကယ်ဆိုရင်တကယ်ပုံမင်းနဲ့ဖြစ်တဲ့ moderate ဖြစ်တဲ့ journal list ကြီးတော့နိုင်ငံရေးလိလာကျောင်းကျင်တဲ့လူတွေဥပမာ68ကတကယ် moderate ဖြစ်တဲ့တိုင်းပြည်တွေဘာနိုင်ငံရေးမပတ်နိုင်ငံရေးပါတီမပတ်သက်တဲ့ဥမာကိုမင်းကိုတိုင်တို့လိုအများပြည်သူလေးစားတဲ့လူတွေအဲ့လိုမျိုးတွေနဲ့အသေးချဖွဲ့စည်းပြီးမှနှုတ်ဦးနှစ်ဖက်ညှိနှိုင်းတဲ့ commission တစ်ခု power အပြစ်ပြီးမှဟိုတော်ဒီတော် informal talk တွေနဲ့အဲ့လိုလုံးမတာဖြစ်ရောက်မယ်အဲ့လိုမဟုတ်ဘဲနဲ့ခံပြလို့ဥယျာဉ်ကိုအဲ့ဒီလွတ်တော်ဥက္ကဋ္ဌကိုဥက္ကဋ္ဌခန့်ပြီးတော့ဥပ္ပေမြင်လို့နဲ့ဟူဖွဲ့ဒီဖွဲ့ဖွဲ့အဲ့ဒါဘာမှလုံးမဖြစ်ဘူးအဲ့ဒါချိုးပဲလုံးဝလုံးမဖြစ်တဲ့အဖွဲ့ကြီးအဲ့လိုပြစီမှာကျွန်တော်မလုံးနိုင်ဘူးကျွန်တော်မလုံးနိုင်ဘူးကျွန်တော်နိုင်ငံရေးကဂုဏ်သိက္ခာညောင်းတဲ့ရောက်သွားပြီအဲ့လိုလုံးမျိုးကျွန်တော်တစ်သက်လုံးမလုပ်ဘူးအဲ့တော့လုံးရှင်လဲဆိုရင်မှန်မှန်ကန်ကန်စနစ်တကျအကယ်ဒမီဆန်ဆန်လုပ်တာလုပ်လို့ရပါတယ်တာဝန်ပေးပါဘယ်သူမှမိုင်းမရပါဘူးအေးမိုင်းမရတယ်တမလို့ကမိုင်းလည်းမရပေါ့ကြိုင်လည်းကြားတယ်ဥမာဦးကိုညီဘူးအမတန်စီမံခန့်ခွဲမှုညှက်ရှင်တဲ့ကက်ဘိနက်ကိုဦးဆောင်နေတယ်အဲ့လိုဘိုးဘက်ကပြင်းနေဆိုဟိုဘက်နေပြီးတော့သူကကိုညီဘူးနဲ့ဆက်ဆံရေးမှာအမတန်ဆိုညှက်ရှင်နေတာရှိအဲ့ဒါတွေကိုဖော်ထုတ်ပြီးမှရိုက်ခိုင်လေရသေးရိုက်ဆိုင်တဲ့အခွင့်အရေးတွေကိုနှိမ့်နိုင်ပြီးတော့တောင်းတဲ့ဖော်မယ်ဆိုရင်ပြည်ထောင်စုပြည်ထနာဖြည့်ရှင်းလို့ရပါတယ်ညီကိုရင်းနေပဲဗမာပြည်မှာရာကျွန်တော်ဒီတိုက်ပြည်ကြီးမှာလေကျွန်တော်မိတ်ဆွေတွေပြောပါတယ်ရခိုင်နဲ့ဗမာဆိုအမတန်အရေးကြီးဆုံးအနည်းဆက်ဆုံးပဲအမတန်အတူဆုံးဒီကိုရီအခုတော့ဟိုကျွန်တော်တို့ကဒီခိုင်တွေကလည်းတိုက်တာကလည်းဟိုဆိုးတဲ့မှားရင်းတဲ့ policy ကိုတိုက်တာပါဗမာရင်းနဲ့ကိုညီကိုလည်းပဲခိုင်ချင်ရတာပဲကျွန်တော်တို့မှဆရာကြီးလည်းအများကြီးရှိတာပဲတော့တပိအမှုပညာလောက်ပါရမလားအမတန်ချစ်ခင်လေးစားတဲ့မှားရင်းရှိတာအခုတော့အမုံတရားရင်းနဲ့နော်အပြင်ကဟိုပေါ့ဒီပေါ့ရင်းနဲ့ပြဿနာကိုမကင်ကြွယ်ရဲတာတွေနဲ့ပြဿနာကြီးကပိုရှုပ်လာတယ်အဲ့တော့ဥသောတိပြောတာတော့မကြိုက်တဲ့အထက်မှာကြိုက်ကြတဲ့ခုတော့ရှိတယ်ရခိုင်ရေးဟာအင်မတန်စိုးရင်ကြာကောင်းတယ်ပြည်ထောင်စုကြီးအတွက်အကုန်လုံးဝင်လာလိမ့်မယ်တရုတ်ကောကလားရောနော် CIA ရောအမေရိကန်ရောဂျပန်ရောပြုံးပြီးဝင်လာလိမ့်မယ်အဲ့ဒါတိုက်ကြည့်ပြီးတော့မကောင်းဘူး
ကျွန်တော်ကစီသူအောင်မြို့ကိုပြန်ပြီးကြပါတယ်အခုဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုကြိုးပမ်းကြတဲ့အထက်မှာပြောရမယ်ဆိုရင်ဒီငင်းငယ်ကြီးလုပ်ငန်းစဉ်ကနေပြီးတော့ဖြည့်ရှင်းနိုင်မလားစစ်ကူတွေသူတို့ရှိကြပါတယ်နောက်တချို့လွတ်တော်တွေကနေဖြည့်ရှင်းတာရှိတယ်အစိုးရလည်းတလောကပဲဒီကွန်ပီတီကထပ်ဖွဲ့တာမျိုးတွေရှိပါတယ်ဘလို့နီးနဲ့ဘယ်နည်းဘယ်တောင်းကနေပြီးတော့အဓိကဖြည့်ရှင်းနိုင်မယ်လို့ကိုစီစောမီယူဆပါလိမ့်ခင်ဗျအ
ဓိကတော့ခုနကဦးလာဆိုပြောတဲ့နေရာမှာအဖြေပါသွားပါပြီဒီလိုကော်မရှင်တွေပါဒီကွန်ပီတီပါဒီဖွဲ့ပြီးတော့ဟိုလုတ်ချင်တယ်ဆိုရင်တော့ဟိုတကယ်ကိုလုတ်ပိုင်ခွင့်လည်းပေးရမယ်ခုနကတော့အစိုးရ policy တွားပြီးတော့ရှင်းပြတာတော့မဟုတ်ပဲနဲ့အဲ့ဒီဘက်ကကိုဒါပြင်းကြီးအတွက်ကိုပေါ့နော်အတဲ့ကျွတ်လုတ်ပေးမယ်ဟာတကယ်တော့အဲ့ဒီဥစ္စာကဟိုပြောမယ်ဆိုရင် energy ဆိုအတက်လာတော့ဟိုဘာလဲစိတ်ဆက်ညှိနှိုင်းတဲ့တာဝန် energy ဆိုအလက်ထဲရောက်သွားပြီလေဒါပေမဲ့ဒီ energy အစိုးရကနေလို့တာဝန်ပေးရတဲ့ဒီစိတ်ဆက်ညှိနှိုင်းရင်ပူးရဆိုတာကအဲ့ကျွန်တော်အဲ့ဒီစကားလုံးတွေသိတော့မသုံးချင်ဘူးဒါပေမဲ့ဒါပြပို့လေးပြောရအောင်အလုံးညံ့ဖြင်းပြီးတော့မှဟိုမလုံးနိုင်မလုံးတက်မကင်တက်မလုံးနိုင်မကင်တက်အရေးချင်းလည်းမရှိတဲ့ခါကျတော့ပြဿနာတွေကကြီးလာတာပဲရှိတယ်ဟိုတစ်ဖက်နဲ့တစ်ဖက်နဲ့ဟိုစိတ်ဆက်ပေးဖို့ဖြန်ပြေးပေးဖို့ကျစားချင်ပြီးတယ်လို့ပူပြီးတော့မှရော့သွားတယ်လို့ဆိုတော့ဥစ္စာရှိဖို့မရှိဘူးအဲ့လိုဆိုတဲ့ခါကျတော့အခုလောဆယ်မှာဘယ်နေရာကမှဟိုလုံးလို့မရဘူးအဲ့ဒီစိစက်ကြီးနေရင်ပူးတယ်ဆိုတဲ့ဟာလို့တယ်အခုလောဆယ်ကွန်ပီယာဆိုရင်ဖွဲ့စည်းပုံအရကြည့်ရင်တော့ဟိုအများကြီးသဘောကျဖို့ကောင်းပါရခိုင်တိုင်းသားတွေအများကြီးပဲအဲ့ဒီထဲမှာပါလာဒါပေမဲ့ဟိုလုတ်ပိုက်ဝဲကိုလုတ်ထားပေးတဲ့နေရာမှာတော့အဲ့ဒီဘက်ကိုရောက်မသွားဘူးရောက်မသွားတဲ့ခါကျတော့ဘယ်တော့မှပြောသလိုအဖြစ်ရအောင်ဘသူကလုတ်မှာလဲကြားထဲမှာဘသူကဟိုညှိတိုင်းရှင်းနေပြီးမှလဲအဲ့ဒီဥစ္စာမရှိဘူးဆိုရင်တော့ကတနာပြည်လေဘူးကဆက်နေဦးမယ်လို့တော့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့လက်ရှိတွားနေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တင်ပေါင်ထဲမှာကိုလုံနိုင်မယ်အဖြစ်ထုတ်နိုင်မယ်ထင်ပါလားခင်ဗျာ။ဘာလို့အေးရတော့တလောလာမဲ့ညီလာခံတခုမှသူတက်မယ်လို့ပြောထားရတော့ရှိပါတယ
်။အဓိကကတော့ကျွန်တော်နှစ်ဖက်စကားစံနေနားထောင်ကြည့်တဲ့ခါကျတော့ဟိုတက်မလို့နဲ့အစိုးရဘက်မှမူတည်နေတယ်။တက်မလို့နဲ့အစိုးရဘက်ကဟိုငကိုကလေးကအတားရေစခန်းတွေတိုက်လို့ဟိုလိုတိုက်လို့ဒါကဘာလဲစောင်းရမ်းပြီးချိန်မုံကြီးပါညာလုပ်မယ်။အခုဆိုရင်တက်မလို့ကလည်းဒီနေ့ချိန်ကြီးပြင်းစားတွေပါတယ်မှာသူရောက်ဒီပါတယ်မှာရေးတာဆိုစောင်းရမ်းသူလို့ပဲသူကသုံးလုံးနေတယ်။အဲ့တော့ဒီလိုအခြေအနေမျိုးနဲ့ကတော့ဘယ်လိုလုပ်သွားပြီးတော့မှအပြစ်ခတ်ရက်လို့ဖြစ်မှာလဲတကယ်တော့တိုက်ပွဲဆိုတဲ့သဘောကအပြစ်ခတ်အရင်ရက်ကိုရမယ်ဘယ်နှရက်တော့ရမှာပဲသူကပြီးတော့မှဘယ်ပုံစံနဲ့ရမလဲအပြစ်ရက်နောက်ပြီးတော့မှသ
ถ้าบีโร่มาพี่อ่ะบุรุษลงเลยคือเราจะซื้อได้ดีถ้าตัวเราตัวมาเว้ยไอ้เราอธิการไม่อยากไปมาตัวยาวเนี่ยสิเราอ่ะสู้ว่าเนี่ยตั้มเราไปมาไม่ใช่เลยไอ้ตัวเนี้ยยังไม่ใช่เนาะจริงๆเนี่ยนี่ในมือเนี่ยถ้าบีโร่มาเสียบีร้อนหน่อยเนี่ยไอ้เราไม่มาเอาไปเนี่ยได้ยูไปเลยอันนี้ไม่ตัวเราลงไปอันนี้เดี๋ยวมาเอาชิมมูเมะไปเนี่ยสิเนาะเพื่อนอะไรอย่างหูปีเลยร้อนมาไม่หูปีวิโร่มาหูร้อนจริงๆเราฟังเงี้ยรู้บ จตนาไม่ผิดอะไรเลยปูก็ซูเลยไอ้ที่ขาเนี่ย
โอเค
ไอ้ลูกก็จะไม่มาแล้
วจนอูละซอเว้ยนอกซ้องจนฉิงปีละขึ้นมาเลยอูละซออกูเคสเนี่ยปัดตะลูอสุยะบักก็กูပြောมาส่วนตะเร็งทุบแกนน่ะเราใต้ตีจะไม่ชื่อได้บ่ครับเนี่ยอะแล้วอันเนี่ยปัดตะลูอูละซออเมียนตีขึ้นมาเลย
ကျွန်တော်တို့ကဟိုရခိုင်ပါတီဆိုတော့စစ်ကနေရှင် NLD ကိုမကြိုက်ဘူး NLD မဟုတ် NLD ကိုပြင်းပြင်းနဲ့ NLD ပြစ်ဖို့ရှင်ဟိုညံ့တာတော့ညီတကယ်ညံ့ပါလေတကယ်ညံ့တယ်တို့ကကျွန်တော်ကဟို UPDJC comedy ဝင်လက်ဖြစ်ပါတယ်နော် UPDJC comedy အစည်းအဝေးလဲကျွန်တော်တို့ဟိုအမတန်ဝေးခဲ့ပါပြီနော်ကျွန်တော်တို့ဟိုပြည်ပင်းကြီးပထမဆုံးနောက်ဆုံးပင်လုံဇူလိုင်မတိုင်ခင်တစ်ခေါက်လုတ်ခဲ့တယ်ဗောဇူဇူလိုင်မှာတစ်ခေါက်လုတ်ပြီးတော့ UPDJC ဝင်လက်မရှိတော့ဘူးpeace process ဆိုတာလဲတကယ်ရပ်တန့်ခဲ့ပါပြီအဲ့တော့ peace process ကိုဥဆောင်ပြီးလုပ်နေတာဘာတူလဲဒီကျွန်တော်ပါပဲအဲ့ဒါမိကုန်းကအကုန်သိပြီးသားနော် peace process ကိုဥဆောင်ပြီးလုပ်နေတဲ့ကောင်းဆောင်ကြီးတွေနော်တမတော်ကောင်းဆောင်ကြီးတွေပါဝင်ကျွန်တော်တို့အဲ့ဒီမှာတာဝန်ရှိတဲ့လူတွေ peace process ကိုဆက်လက်တည်ဆောင်မှာမလုံနိုင်လဲမလုပ်ဘူးပါဗျာရှိုးတွေပါတော့မလုပ်ကြပါနဲ့ဒါတော့ peace process ကိုဥဆောင်တဲ့ UPDJC ရှိတယ် peace process ကိုအဓိကလုပ်နေတဲ့peace commission ဆိုတာရှိပါတယ်အဲ့တော့ရခိုင်ကိစ္စမှာ peace commission မှာတာဝန်မရှိဘူးလားကိုနေဆရာတင်းသာဆရာကြီးစီတို့ဥစိတ်ပြောင်းမြင်ပြောသလိုအဲ့တော့ဒီကျွန်တော်တို့ဒီမှာတာဝန်ရှိတယ်ဆိုတာကကျွန်တော်နိုင်ငံမှာတိုင်းပြည်အုပ်ချုပ်မင်းလုပ်ငယ်တဲ့အစိုးရရဲ့ဒီအစိုးရနဲ့ကျွန်တော်တို့ပူးတွဲပဲဆိုဟိုကျွန်တော်ဗာဒီပေါ့အစိုးရထက်မှာစိတ်ပိုင်းကြီးတရဖြစ်တဲ့တက်မတော်ပေါ့လေအင်အားကြီးအဖွဲ့အစည်းနှစ်ခုဒီအဖွဲ့အစည်းနှစ်ခုကတက်တက်ကြောကြောနဲ့ပွင့်ပွင့်လင်းလင်းနော်ကျွန်တော်အမျိုးအမြင်ကြီးကြီးနဲ့လုပ်မယ်ဆိုလို့ရှိရင
်
ကျွန်တော်ဒီလက်နက်ကင်ဖွဲ့စည်းဆိုတာငယ်ပါတယ်တမ်းတော်လည်းရှင်လို့ရှိရင်နော်အဲ့တော့ကြီးနိုင်ပြီးတော့သဘောထားကြီးကြီးနဲ့တန်ဖိုးထားပြီးတော့ဆက်ဆက်ဆွေးနွေးမယ်ဆိုလို့ရှိရင်အဖြစ်ထွက်လာနိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်တိုင်းလီလိုက်အစီအစဉ်ချင်းစစ်တော်လို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဦးလှစောဦးစီသူအောင်မြင့်နဲ့တော်ရရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတိုင်းလီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ကပြပါ
အင်္ဂါညတရလီလိုင်းစီစဉ်ကိုကျွန်တော်တို့ဗိုလ်ထုနေ့မနေ့ခင်တိုင်းပြန်ပြီးတော့ထပ်မံတင်ဆက်မှုတွေပုံမှန်လုပ်နေပါတယ်ခင်ဗျာ VOA ရဲ့ဒီမနေ့ခင်စီစဉ်တွေကိုတော်တော်ရှင်များတရရနားဆင်နေကြတာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပါလိမ့်မယ
်နောက်ကဘာချမ်းကစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့ဘရာဇီးခေါင်းဆောင်တို့ကနိုင်ငံခြားနှိကက်တဲ့ကုန်သွယ်ဆက်ဆံမှုနဲ့အတူဆေးရည်ပူပေါင်းဆောင်ရွက်ဖို့ပါကတိပြုခဲ့ကြပါတယ်။ဘရာဇီးသမ္မတဂျာရယ်ဘိုဆိုနာရိုနဲ့အင်္ဂါနေ့ကသမ္မတအီမီရိုမှာတွေ့ဆုံခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကဘရာဇီးနေနဲ့မြောက်အတ္တလန္တိတ်ဆက်မဟာမိတ်စာချုပ်နေတို့အဖွဲ့ဝင်ဖြစ်တဲ့ပါဝင်တင်တယ်လို့အကြံပေးခဲ့တာပါ။Netherlands နိုင်ငံ Utrecht မြို့မှာလူ3တေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တဲ့ဒေသဘော်ကပြစ်ခတ်မှုရဲ့နောက်ွယ်မှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်နိုင်ခြင်းအကြောင်းရင်းဖြစ်နေစုံစမ်းဆစ်ဆင်းနေတယ်လို့အာဏာပိုင်တွေကအင်ကာနေမှာပြောပါတယ်။ဒါထွက်ပြေးတဲ့ကားရာမှာတုံးခဲ့တဲ့ကားတွေကပစ္စည်းတွေချားမှာတွေ့ရတဲ့စားကစားနဲ့တိုက်ခိုက်မှုသဘောသဘာဝအခြေခံပြီးတော့ပြောတာလို့ပြောပါတယ်။အမ်မြိုနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့ဆိုင်ရဆရာဝင်းဟင်းအောင်တို့ကိုနိုင်ငံတော်ပုံကမှုအခြေညိုပြသမှုပုံပါရနဲ့အင်္ဂါနေ့မှာစစ်တွေခရိုင်တရားရုံးကထောင်နှံအနှစ်20စီချမှတ်လိုက်ပါတယ်။2019ဒီဇင်ဘာမှာကျင်းပတဲ့ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကြာဆုံးခြင်းထိမ့်မှစပြီးဟောပြောပွဲမှာသူတို့နှစ်ဦးရဲ့ဟောပြောချက်တွေနဲ့ပတ်သက်ပြီးတော့တိုင်းဆိုအားကတရားစွဲဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံး ICC အဖွဲ့ဝင်ဖြစ်ကနေဖိလစ်ပိုင်နိုင်ငံကတနင်္ဂနွေနေ့မှာတရားဝင်နှုတ်ထွက်လိုက်တဲ့အတွက်ဖိလစ်ပိုင်ဟာ ICC ကနေနှုတ်ထွက်တဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီရဲ့မုန်းရတိုက်ဖျက်ဆစ်ဆင်ရေးကို ICC ကစုံစမ်းဆစ်ဆေးဖို့လှုပ်လာတာကြောင့်အခုလိုနှုတ်တက်တာလို့သုံးသပ်ကြတဲ့သူတွေရှိပါတယ်
။အဲဒါကတော့တော်ခင်မျိုးသက်ကနောက်ဆုံးနိုင်ငံတကာသတင်းတွေကိုကြီးညာခဲ့တာဖြစ်ပါတယ်။ခုမနေ့ပိုင်းစီစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ပါအသာမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေါ်ရစမစ်ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ Facebook ဆက်မနာလည်းကျွန်တော်တို့တိုက်ရိုက်ပုံမှန်ထုတ်လွှင့်ကြပါခင်ဗျာ။ကျွန်တော်ကြောင်းလို့ပါ
This program has come to you from the Voice of America, Washington.